Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ8ရက်ဒေါက်တာနေညာ9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဘိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနိုင်ဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နိုင်ဆင်နိုင်ပါတယ်ရှင်။ကျွန်မရှာဖုံပါဒီညအစီအစဉ်ကိုတောင်းဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်မှာတောက်ကြနေညဘက်သတင်းတွေကိုနန်းလောင်တဲ့အထူးရှင်းပြပေးမှာဖြစ်ပါတယ်။ဂျေရုဆလင်ကိုအစ္စရေးနိုင်ငံမျိုးတော်အဖြစ်အမေရိကန်သမ္မတ Trump ကတရားဝင်အတိအမှတ်ပြုလိုက်တဲ့နောက်ဘက်လဟမ်မြို့မှာတော့ပါလက်စတိုင်းတွေနဲ့အစ္စရေးလုံခြုံရေးတပ်ဖွဲ့တွေဒီကနေ့ထိတိုက်တွေ့ခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုညာမွတ်စလင်တွေထွက်ပြေးတာဆက်ရှိနေတော့မယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကပြောလိုက်ပါတယ်ပေါ်တူဂီနဲ့ Real Tide Simo Ronaldo ဟာ2019ခုနှစ်အတွက်ဥရောပအကောင်းဆုံးဘောလုံးသမားဆုကိုရရှိသွားပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ကောင်းပါပြီရှင်သတင်းတွေပြီးမှာတော့သမ္မတဦးထင်ကျော်ရှစ်သတင်းပတ်ထဲဂျပန်နိုင်ငံခီးစဉ်ကိုသွားဖို့ရှိတဲ့အကြောင်းနဲ့အတူနားဆင်ကြရမှာက
22 January ရက်စပြီးတော့လက်ခံလို့ရပြီပေါ့နော်။ဘာလို့နေလဲဆိုတော့အဆင်ပြေဖြစ်ဖို့အတွက်ကိုဆောင်ရွက်နေတယ်။ဆင်းနေရဘာတွေဖြစ်မလဲဆိုတဲ့ခါကျတော့ reception site ကိုပထမဆုံးကြီးလုပ်နေတယ်။အဲ့ဒါလည်းပြီးမှ
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြင်လဲနေရချထားရေးဝန်ကြီးဒေါက်တာဝင်းမြတ်ရေးပြောသွားတာပါ။အပြည့်စုံကိုသတင်းနဲ့ပြီးမှနားဆင်ကြရပါမယ်။ဒါအပြင်ဒီကနေ့မနေ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ရဲ့ဒေသဖွံ့ဖြိုးရေးခီးစဉ်တွင်မိုင်းပေါက်ကွဲမှုဖြစ်ပွားခဲ့တဲ့အကြောင်းနဲ့အမေရိကန်ပြည်ထောင်စုကိုရောက်လာတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်မိသားစုရဲ့အခြေအနေစာတာတွေကိုနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တင်တွေကိုကိုရင်နိုင်နဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်။ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံမြို့တော်ဖြစ်အမေရိကန်သမ္မတဒေါနယ်ထရမ့်ကတရားဝင်အတိအမှတ်ပြုလိုက်တဲ့အပေါ်မကျေနပ်ကြောင်းပြသဖို့ပါလက်စတိုင်းအုပ်စုတွေကအထွေထွေသပိတ်ဆင်နွှဲဖို့တိုက်တွန်းထားချိန်မှာပဲဘက်လဟမ်မြို့မှာဒီကနေ့ဆန္ဒပြပွဲမှာတော့ပါလက်စတိုင်းသားတွေကိုအစ္စရေးလုံခြုံရေးတပ်ဖွဲ့တွေကမျိုးရည်ယူဘုံတွေတုံးပြီးတော့နှိမ်နင်းခဲ့ပါတယ်။ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်တဲ့ဝင်အတိမဖြူပြီးအမေရိကန်တန်ယုံကိုလည်းပြောင်းရွှေ့ခြေစိုက်ဖို့ကြေညာခဲ့ပြီးနောက်မှာပဲဂျေရုဆလင်မှာအစ္စရေးကလုံခြုံရေးတွေတိုးမြင့်ချထားလိုက်တာပါ။အခုလိုတင်းမာမှုတွေကြုံရလေရှိတဲ့အရင်တုန်းကအခြေအနေမျိုးမှာဆိုရင်တော့ဂျေရုဆလင်မြို့ကတန်ပေါ်မောက်ဖျားကြောင်းလာရောက်သူတွေကိုအစ္စရေးကအသက်အရွယ်ပိုင်းခြားလိုက်ကန့်သတ်လေရှိတတ်ပါတယ်။ဒါမဲ့လည်းဘုရားကျောင်းမှာအနောက်ရှက်လုံးမဲ့အရေးလက္ခဏာမတွေ့ရတဲ့အတွက်အသက်ကန့်သတ်ချက်အမိန့်ထုတ်မှာမဟုတ်ကြောင်းအစ္စရေးရဲ့တပ်ဖွဲ့ပြောခွင့်ရမစ်ကီရိုဇန်ဖဲလ်ကပြောပါတယ်။ဒါမဲ့လည်းသုံးတရားအနောက်ရှက်ရှိလာမယ်ဆိုတော့ချက်ချင်းတုံ့ပြန်ဆောင်ရွက်သွားမှာဖြစ်ကြောင်းလည်းသတိပေးထားပါတယ်။မွတ်စလင်တွေကဒီနေရာကို Noble Sanctuary လို့ခေါ်ပြီးတော့ဂျူးတွေကတော့ Temple Mount ဘုရားကျောင်းလို့ခေါ်တာဖြစ်ပါတယ်။သမ္မတ Trump ကဂျေရုဆလင်မြို့ကိုအစ္စရေးမြို့တော်အဖြစ်အတိအမှတ်ပြုလိုက်တာနဲ့ပတ်သက်ပြီးအရှေ့လယ်ပိုင်းဒေသနဲ့မွတ်စလင်နိုင်ငံအများစုမွတ်စလင်အများစုနေတဲ့နိုင်ငံတွေမှာတောက်ကြနေကတော့ခန့်ကွက်ဆန္ဒပြတာတွေရှိခဲ့ပါတယ်။မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံကအမေရိကန်တန်ယုံရှေ့တွေမှာလည်းလူတွေရာထောင်ချီပြီးတော့ခန့်ကွက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
။ဂျေရုဆလင်မြို့ကိုအစ္စရေးမြို့တော်အဖြစ်အမေရိကန်ပြည်ထောင်စုကအတိအမှတ်ပြုပြီးအမေရိကန်တန်ယုံကိုလည်းအဲဒီကိုပြောင်းရွှေ့မယ်လို့သမ္မတဒေါ်နယ် Trump ကပို့ထူးနေမှာကြေညာလိုက်ပြီးတဲ့နောက်အမေရိကန်နိုင်ငံခြားရေးဌာနကကမ္ဘာသွောင်းကအမေရိကန်တန်ယုံတွေကိုလုံခြုံရေးဆိုင်ရာတတိပိချက်တွေထုတ်ပြန်လိုက်ပါတယ်။ကမ္ဘာသွောင်းကအမေရိကန်တန်ယုံတွေမှာလုံခြုံရေးဆိုင်ရာအမြင့်ဆုံးတတိပိချက်တွေထုတ်ပြန်ထားသလိုလုံခြုံရေးအခြေအနေအရဝန်ဆောင်မှုလုပ်ငန်းတွေကိုယာယီရန်နာလိုက်တာမျိုးလည်းဖြစ်လာနိုင်တယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်။အဲဒီကာလအတွင်းအမေရိကန်တန်ယုံနဲ့ကောင်စစ်ဝန်ထမ်းတွေကအမေရိကန်ဝန်ဆောင်မှုတွေအတက်နိုင်ဆုံးလုပ်ပေးသွားမယ်လို့လည်းဆိုပါတယ်။ကမ္ဘာအရေးရကအမေရိကန်နိုင်ငံသားတွေကိုလည်းဒေတာရင်းအခြေအနေတွေကိုသတိထားပြီးတော့တန်ယုံတွေကောင်စစ်ဝန်ထမ်းတွေနဲ့အမြင့်အဆက်အသွယ်မပြတ်ဖို့တိုက်တွန်းထားပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေနိုင်ငံရေးမတည်မငြိမ်ဖြစ်မှုတွေရုတ်တရက်ဖြစ်လဲရှိတာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့သူတို့ရဲ့လုံခြုံရေးအတွက်သတိနဲ့ခီးသွွာလာကြဖို့လည်းအဲ့ဒီထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားလာနေတဲ့နေရာတွေဆိုပြီးတော့နိုင်ငံခြားရေးဌာနကဖော်ပြထားတဲ့အထက်မှာကြီးကျယ်တဲ့ပွဲလမ်းသဘင်တွေ၊ဟိုတယ်တွေ၊ဘာသာရေးနေရာတွေ၊ကျောင်းတွေ၊ပန်းချန်တွေ၊ဈေးဝယ်စင်တာတွေ၊လေဆိပ်တွေနဲ့လေယာဉ်တွေပါဝင်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာရှေ့လာမဲ့သတင်းပတ်တွေအတွင်းမှာအခွန်ဖြတ်တောက်မှုနဲ့ဆိုင်တဲ့ဥပဒေတရက်ကိုလွတ်တော်မှာရှိတဲ့ Republican လွတ်တော်အမတ်တွေအတည်ပြုပြဋ္ဌာန်းနိုင်ဖို့အမေရိကန်သမ္မတဒေါနယ်ထရမ့်ကမျှော်လင့်နေပါတယ်။သမ္မတ Trump နဲ့ Republican တွေအနေနဲ့အခွန်ပြည့်ဝင်ပြောင်းလဲရေးနဲ့ဆိုင်တဲ့ဥပဒေတရက်ပြဋ္ဌာန်းနိုင်ဖို့နီးလာပေမဲ့အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝန်နောက်ဆက်မှုနဲ့ပတ်သက်ပြီးစုံစမ်းနေတဲ့ကိစ္စကသူတို့အတွက်တော့နိုင်ငံရေးမှာကြီးမားတဲ့အဟန့်တားတစ်ခုအဖြစ်ဆက်ပြီးတော့ရှိနေပါတယ်။မကြာသေးခင်ကသမ္မတ Trump ရဲ့အမျိုးသားလုံခြုံရေးကြံပေးရာရှိဟောင်း Michael Flynn နဲ့အထူးဆောင်ငန်းစစ်ဆေးရေးမှု Robert Mueller တို့ဂျာဝန်ခံသဘောတူညီချက်ကြောင့် Washington တခွင်မှာအံ့ဩတုံ့လုံမှုတွေဖြစ်ပေါ်ခဲ့တဲ့အပြင်အနေဆုံးအဖြစ်တော့ဒီရုရှားဆောင်ငန်းစစ်ဆေးမှုတွေပြီးဆုံးမှုအများကြီးလိုသေးတယ်ဆိုတော့ကိုညွှန်ပြနေပါတယ် သမ္မတထရမ့်ကသူဟာရွေးကောက်ပွဲတုန်းကပေးထားတဲ့ကတိတွေအတိုင်းတည်အောင်လုပ်နိုင်တဲ့သူဆိုတာကိုပြသဖို့နဲ့သူ့ရဲ့နိုင်ငံရေးအခြေခိုင်မာစေဖို့အတွက်အခွန်စနစ်ပြည်ပြင်ပြောင်းလဲကိစ္စမှာအောင်ပွဲခံနိုင်ဖို့မျှော်လင့်နေပါတယ်။တကယ်လို့အခွန်ဥပဒေကိုပြဋ္ဌာန်းနိုင်ခဲ့မယ်ဆိုရင်လည်းအဲ့ဒီရဲ့အကျိုးဆက်တွေကိုခံစားဖို့ကတော့အနည်းဆုံးတစ်နှစ်လောက်ဆောင်းအောင်မှာဖြစ်ပါတယ်။ဒါမဲ့လည်းဒီအစီအစဉ်နဲ့ပတ်သက်ပြီးတော့အများစုကမထောက်ခံဘူးလို့လူလူစစ်တမ်းတွေမှာတော့ဖော်ပြနေပါတယ်။သမ္မတထရမ့်ကတော့အခွန်ဖြတ်တောက်လိုက်ခြင်းအပြင်စီးပွားရေးဖွံ့ဖြိုးတိုးတက်လာပြီးအလောက်ကံနေလဲပို့ပြီးတော့ဖန်တီးနိုင်မှာဖြစ်တယ်ဆိုပြီးအခိုင်အမာယုံကြည်နေပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘယူရို FBI ကိုသမ္မတဒေါ်နယ်ထရမ့်ပြင်းပြင်းထန်ထန်ဝေဖန်ထုတ်နှစ်လိုက်တဲ့အပေါ် FBI ညွှန်ကြားရေးမှူးခရစ္စတိုဖာဝါရီက FBI ရဲ့ဝန်ထမ်းတွေဟာကမ္ဘာသွားမှာလေးစားမှုနဲ့တမောထားခံရတဲ့သူတွေဖြစ်တယ်လို့ကြာတာရင်းနေမှာတုံ့ပြန်ပြောဆိုလိုက်ပါတယ် FBI ရဲ့ညွှန်ကြားရေးမှူးဟောင်း Jim Comey ဟာဌာနရဲ့ဂုဏ်သတင်းတွေကိုကြာစင်သွားအောင်လုပ်ပြီးတော့ဖျို့ဖျက်အခြေအနေနဲ့ခြံထားခဲ့တယ်လို့သမ္မတထရမ့်ကတင်းငွေနေမှာ Twitter စာမျက်နှာမှာရေးသားခဲ့တဲ့အပေါ်အောက်လွှတ်တော်တရားရေးကော်မတီရှေ့မှာလာရောက်ထွက်ဆိုချိန်အတွင်းခရစ္စတိုဖာဝါရီကမှတ်ချက်ပေးပြောဆိုခဲ့တာပါ FBI အင်္ဂုနစ်တွေနဲ့ချီအုပ်ချုပ်ပြီးတော့ Hillary Clinton အပေါ်စုံစမ်းစစ်ဆေးမှုတွေကိုရိုးရိုးသားသားမလုပ်ခဲ့တဲ့ Comey ဟာ FBI ကိုလည်းဂုဏ်သိက္ခာကျောင်းလုပ်ခဲ့တယ်လို့ဖြိုဖျက်ဖြစ်အောင်လုပ်ခဲ့တာသမိုင်းမှာအဆိုးဆုံးအခြေအနေဖြစ်ခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းမစိုးရိမ်ကြဘူးနဲ့ FBI ကိုဂုဏ်သိက္ခာပြန်လုပ်ပေးမယ်လို့လည်းသမ္မတ Trump ကရေးသားခဲ့ပါတယ်။ Trump ရဲ့ Twitter ကနေရေးသားချက်ကိုဝရီကတရိုက်တုံ့ပြန်တာမဟုတ်ပေမဲ့ FBI ရဲ့ဝန်ထမ်းတွေဟာအမေရိကန်နိုင်ငံသားတွေကိုအကြမ်းဖက်မှုနဲ့အခြားသောချင်းချောက်မှုတွေရန်ကလုကင်အောင်အစွမ်းကုန်လုပ်ကိုင်နေကြတယ်လို့အလေးနဲ့တုံ့ပြန်ပြောဆိုခဲ့တာပါ။ James Comey ကိုမေလမှာရထူးကဖယ်ရှားပြီးတော့ Warrigo Fabio FBI ညွှန်ကြားရေးမှူးအဖြစ်သမ္မတ Trump ကဩဂုတ်လမှာရွေးချယ်ခဲ့တာဖြစ်ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရေကနေတောက်ချာနေညာဘက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရောညာမွတ်စလင်တွေထွက်ပြေးတာဆက်ရှိနေတုန်းပဲလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကကြတဲ့ပရိနေမှာပြောလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကိုမူရင်းနေရာတွေစီပြန်ပို့ရင်းနိုင်ငံကြားသဘောတူထားပြီးတဲ့နောက်ပိုင်းမှာပဲအခုလိုထွက်ပြေးတာကြီးဆက်ပြီးရှိနေတာပါဒါပေမဲ့ထွက်ပြေးသူအကြီးအတွက်ကတော့နည်းလာပုံရပါတယ်ဩဂတ်စ်လ25ရက်နေ့ကလေးကဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်အကြီးအတွက် 632,500 ရှိသွားဖြစ်ပါတယ်ပြီးခဲ့တဲ့လကလူ3သိန်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲလူ 1,500 ထွက်ပြေးသွားတယ်လို့ UNHCR ဘက်ကပြောပါတယ်ဘင်္ဂလားဒေ့ရှ်ကဒုက္ခသည်အရေးပေါ်အခြေအနေဟာကမ္ဘာပေါ်မှာအလင်းမြန်ဆုံးကြီးထွားလာနေတဲ့ဒုက္ခသည်အကျပ်တဲဖြစ်တယ်လို့ UNHCR ဒုတိယမဟာမင်းကြီး Kelly Clements ကပြောပါတယ်။ရခိုင်ပြည်နယ်ကအခြေအနေဟာဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့ရေရှည်တည်တတ်မဲ့နေရပ်ပြန်နိုင်ရေးအခြေအနေမျိုးမဟုတ်သေးပဲဒုက္ခသည်တွေဆက်ပြီးထွက်ပြေးနေကြတော့မယ်လို့လည်းဆိုပါတယ်။ဒုက္ခသည်အများစုဟာပြန်သွားဖို့အတွက်ဘာမှမရှိသလောက်ဖြစ်နေပြီးတော့သူတို့ရဲ့အိမ်တွေကြီးရွာတွေဖျက်ဆီးခံထားအကြောင်းလူမှုအဝန်းဝိုင်းတွေကြားနှဆိုင်တဲ့ကွဲပြားမှုတွေကိုလည်းဖြေလည်အောင်မဖြေရှင်းနိုင်သေးသလိုလူတွေသွားရေးလာရေးကလည်းတင့်တင့်လျောက်ပတ်အောင်မရှိသေးတဲ့အကြောင်းဒုတိယမဟာမင်းကြီးကပြောပါတယ်ဒုက္ခသည်တွေကိုနေရက်ရင်းကိုပြန်ပို့မဲ့အစည်းအဝေးကိုနှစ်လအတွင်းစတင်ဖို့နဲ့နိုင်ငံခြားနိုဝင်ဘာ23ရက်နေ့ကသဘောတူထားပါတယ်ဒါပေမဲ့လည်းဒီလုပ်ငန်းဘယ်တော့ပြီးဆုံးမယ်ဆိုတာကိုတော့ဖော်ပြထားခြင်းမရှိပါဘူးခင်ဗျာ
အမေရိကန်ပြည်ထောင်စုမှာနေထိုင်နေကြတဲ့ကမ္ဘောဒီးယားဒုက္ခသည်90ကိုတည်စင်းမလာမှာအမေရိကန်ကနေနေရပြန်ပို့မယ်ဆိုတာကမ္ဘောဒီးယားလူဝင်မှုကြီးကြပ်ရေးဖက်ကအတည်ပြုကြောင်းလူဝင်မှုကြီးကြပ်ရေးဆိုင်ရာတက်ကြွလှူရှာသူတွေကပြောပါတယ်။ဝါရှင်တန်အခြေစိုက်အရှေ့တောင်အာရှအရင်အမြင့်ကာကွယ်ပေးဆိုင်ရာအဖွဲ့ SEARAC ကပုတ်ထူးနေမှာထုတ်ပြန်တဲ့ကြေညာချက်မှာတော့အဲ့ဒီဒုက္ခသည်တွေကိုနှစ်တုပ်ခွဲပြီးပြန်ပို့မယ်ပုံရှိပြီးပထမအတုပ်ကိုတော့ Christmas အားလိုက်ရမတိုင်ခင်ပြန်ပို့လိမ့်မယ်လို့ဖော်ပြထားပါတယ်။ဒုက္ခသည်တွေကိုမိသားစုနဲ့ခွဲပြီးတော့ပြန်ပို့မယ်ဒီလောက်ရကိုပြစ်တင်ရှုံချကြောင်းအားလိုက်ရမတိုင်ခင်ကလေးမှာပဲလှူရေကိုဒီလိုအတင်းကြပြန်ပို့မယ်အမေရိကန်နဲ့ကမ္ဘောဒီးယားအစိုးရရဲ့လုပ်ရဟာလုံးဝနှစ်သက်စရာမရှိဘူးလို့ဆီယာအာခ်ညွန်ကြားရင်မူခွင်းဒင်းကပြောပါတယ်ကမ္ဘောဒီးယားကခမာစစ်အာဏာရှင်ရဲ့တန်ကိုခန်းစားခဲ့ရသူတို့အများများမှာ PTSD လို့ခေါ်တဲ့ပြင်းထန်တဲ့အာဏာကျုံ့ပြီးစိုးရိမ်ပူပန်မှုလွန်ကဲလာတဲ့စိတ်ပိုင်းဆိုင်ရာရောဂါတွေခံစားကြသလိုအမေရိကန်တို့ရဲ့လူနေမှုဘဝပုံစံနဲ့လည်းတဟဆာတာမဖြစ်ကြပါဘူးဒုက္ခသည်တွေဟာအမေရိကန်မှာဆက်ပြီးတော့ရုန်းကန်နေကြသလိုအဲ့ဒီလိုစိတ်ပိုင်းဆိုင်ရာရောဂါတွေကြောင့်ရာဇဝတ်မှုကျူးလွန်လာနိုင်တယ်လို့အမေရိကန်ဆိုင်ရာကမ္ဘောဒီးယားအမချွန်ပြောင်ယုံကပြောပါရယ်2018ခုနှစ်မှာကမ္ဘောဒီးယားဒုက္ခတွေနေရာထက်မနေနေရာရင်းပြောင်းဖို့မယ်လို့ဆရာရကကမန်ထားပါရယ်
ယောဘသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့ကိစ္စအပေါ်မှာစီကံသမတ်ချက်တွေနဲ့ပတ်သက်ပြီးတော့ဒီကနေ့သဘောတူညီမှုရခဲ့တယ်လို့ဗြိတိန်နဲ့ဥယောဘသမဂ္ဂတို့ကထင်ကြပါတယ် Brexit လို့ခေါ်တဲ့ဥယောဘသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့ဆွေးနွေးမှုပထမအဆင့်မှာလုံလောက်တဲ့တိုးတက်မှုတွေရှိခဲ့တာကြောင့်အခုခါမှာကုန်သွယ်ရေးဆွေးနွေးမှုတွေကိုလှုပ်သွားတင်တယ်လို့ Brussels မြို့မှာဗြိတိန်ဝန်ကြီးချုပ် Theresa May နဲ့အတူပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းဥယောဘကော်မရှင်ဥက္ကဋ္ဌ Jan Clark Juncker ကပြောကြားခဲ့ပါတယ်ဘရပ်ဆဲလ်မြို့မှာအခုသတင်းပတ်အကုန်တွေ့ဆုံကြတဲ့အခါမှာလဲဥရောပခေါင်းဆောင်တွေဟာဗြိတိန်နိုင်ငံရဲ့ဗန္ဓာရေးသဘောတူညီချက်နဲ့ဆိုင်တဲ့စည်းကမ်းချက်တွေအိုင်လန်နဲ့နယ်နိမိတ်အခြေအနေနဲ့ EU ကနေဗြိတိန်နိုင်ငံနှုတ်ထွက်တဲ့နေရာမှာထိခိုက်သွားတဲ့သူတွေရဲ့အခွင့်အရေးနဲ့ပတ်သက်တဲ့သဘောတူညီမှုကိုထောက်ခံသွားမယ်လို့မျှော်လင့်ရပါတယ်။အိုင်လန်နဲ့နယ်နိမိတ်ကိစ္စနဲ့ပတ်သက်ပြီးဗြိတိန်နိုင်ငံအနေနဲ့ဥရောပသမဂ္ဂရဲ့တခုတည်းသောဈေးကွက်ရဲ့လုံထုံးလုံနည်းတွေနဲ့အညီဆက်လက်လှုပ်ဆောင်သွားမယ်လို့အဲ့ဒီသဘောတူညီချက်ထဲမှာပြောထားပါတယ်ဗြိတိန်ဝန်ကြီးချုပ် Theresa May ကတော့ဒီသဘောတူညီချက်ရဖို့အတွက်နှစ်ဖက်စလုံးအနေနဲ့လွယ်လွယ်ကူကူရခဲ့တာမဟုတ်ဘဲအားလုံးရဲ့အကျိုးစီးပွားအတွက်ခက်ခဲခဲရယူခဲ့တဲ့သဘောတူညီမှုဖြစ်တယ်ဆိုပြီးတော့ပြောကြခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာအကြီးအကျယ်လောင်နေတဲ့တော်မီကြီးဟာမနေ့ကြာရပြနေ့အထိ၄ရက်ကြာလောင်ကျွမ်းနေဆဲဖြစ်ပြီးတော့ဆန်ဒီယာဂိုမြို့မြောက်ပိုင်းကိုအလင်းမြန်ကူးဆဲလာနေပါတယ်။ကြာရပြနေ့ညနေပိုင်းမှာတော့ Los Angeles မြို့မြောက်ပိုင်းကလူနေအိမ်တွေအပါအဝင်အဆောက်အအုံပေါင်း439လုံးမီထဲပါသွားတယ်လို့မိသက်အရာရှိတွေကပြောပါတယ်။စန်တာအာနာမြို့ဘက်ကတိုက်လာတဲ့လေပြင်းတွေကြောင့်မီးညွန်မီးတောက်တွေပိုအားကောင်းလာတယ်လို့ Los Angeles ကနေ Pacific ကမ်းခြေတစ်ချက်တလျှောက်ဆန်နာဘာဘရာကောင်နီအထိတော်မီလောင်ကျွမ်းနေတာဖြစ်ပါတယ်။ကယ်လီဖိုးနီးယားရဲ့၆သွေးတဲ့သဲကန္တရနဲ့အလွန်အမင်း၆သွေးထိုင်းမိုင်းနေတဲ့အခြေအနေတွေကြောင့်တော်မီတွေတင်းငွေတွေအထိဆက်ပြီးလောင်ကျွမ်းနေမယ်လို့ခန့်မှန်းရကြောင်းကယ်လီဖိုးနီးယားမိသက်ဌာနကပြောပါတယ်။တနာရီ145ကီလိုမီတာနှုန်းနဲ့တိုက်နေတဲ့လေပြင်းတွေကလည်းတောက်ကြားနေခင်မိုင်းအထိဆက်တိုက်နေမယ်လို့ခန့်မှန်းရကြောင်း Los Angeles County မိသက်ဌာနအကြီးအကဲ Dallan Osby ကပြောဆိုသလိုအနေရှိလို့ဘေးလို့ရပျောက်ရှိဖို့သတိပေးလိုက်တာနဲ့ချက်ချင်းထွက်ကွာနိုင်အောင်လည်းအစ်စ်တင့်ပြင်ဆင်ထားကြဖို့သတိပေးသွားပါတယ်။
2019ခုနှစ်ဥရောပအကောင်းဆုံးဘောလုံးသမားဆုဘယ်လွန်ဒေါ်ဆုကိုတော့ပေါ်တူဂီနဲ့ရီယယ်မက်ဒရစ်တိုက်ဆင်မှုခရစ်စတီယာနိုရော်နောဒိုကရသွားပါတယ်ရော်နောဒိုကဘာစလိုနာတိုက်ဆင်မှုလီယိုနယ်မက်ဆီနဲ့ PSG တိုက်ဆင်မှုနေမာတို့ကိုကြော်ဖြတ်ပြီးတော့ဥရောပအကောင်းဆုံးဘောလုံးသမားဆုဒီရွှေဘောလုံးဆုကိုရသွားတာပါဒါဟာရော်နောဒိုအတွက်တော့ပြည်သက်ဘောလုံးမဂ္ဂဇင်းကချီးမြှင့်တဲ့ရွှေဘောလုံးဆုကို၅ချိန်မြောက်ရတာဖြစ်ပြီးတော့အခုလိုရလိုက်တဲ့အတွက်သူဟာမက်ဆီရထားတဲ့စံချိန်နဲ့လည်းတူသွားပါတယ်ဒါပြင်ရော်နောဒိုကဒီဆုကိုပြီးခဲ့တဲ့၅နှစ်အတွင်း၄ချိန်မြောက်ရလိုက်တာလည်းဖြစ်ပါတယ်ရော်နောဒိုကတော့သူဟာတမိုင်းတစ်လျှောက်အကောင်းဆုံးဘောလုံးသမားဖြစ်တယ်လို့သူ့ပြီးတဲ့နောက်မှာပြောပါတယ်ရော်နောဒိုဟာပြီးခဲ့တဲ့ဘောလုံးရာသီကရီယယ်မက်ဒရစ်အသင်းကိုစပိန်လာလီဂါဖလားအပြင်ဥရောပချန်ပီယံလိဂ်ဖလားလည်းရအောင်စွမ်းဆောင်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်သတင်းတွေကိုကိုရင်နိုင်နဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ပြပေးပါမယ်ရှင်ရခိုင်ပြည်နယ်ကဒုက္ခသည်တွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ထွက်ပြေးနေဆဲဖြစ်တာကြောင့်နေရပြင်ရေးအစီအစဉ်ပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကစိုးရိမ်နေချိန်မှာပဲဒုက္ခသည်တွေကိုမကြာခင်စတင်လက်ခံနိုင်ဖို့မျှော်လင့်ကြောင်းမြန်မာအစိုးရတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းအကြမ်းဖက်မှုတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်အတွင်းမှာခက်ခဲတဲ့အခြေအနေတွေကြောင့်အိမ်နီးချင်းဘင်္ဂလားဒေ့ရှ်ကိုဆက်လက်ထွက်ပြေးလိုသူတွေလည်းရှိနေဆဲပါ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားရမစုမှုကဆက်ပြောပြပေးပါလိမ့်မယ်ရှင်။
ဟုတ်ပါတယ်ရခိုင်ပြည်နယ်ကနေသတင်းတစ်ပတ်ကိုလူပေါင်း 1,500 နှုန်းလောက်နဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုဆက်လက်ထွက်ပြေးနေဆဲဖြစ်တာကြောင့်ဒုက္ခသည်တွေနေရပြန်ဖို့လက်တလောမှာဖြစ်နိုင်မလားလို့ကုလသမဂ္ဂကတန်တရားရှိနေပေမဲ့မြန်မာအစိုးရကတော့ဘင်္ဂလားဒေ့ရှ်နဲ့ညှိနှိုင်းပြီးပြန်လည်နေရာချထားရေးအမြန်ဆုံးဆောင်ရွက်ဖို့စီစဉ်နေတဲ့ကြောင်းပြောဆိုခဲ့တာပါဒုက္ခသည်တွေကိုအစောဆုံးနှစ်လအတွင်းပြန်လည်လက်ခံနိုင်ဖို့မျှော်လင့်ထားကြောင်းလည်းရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်း UEHRD ကော်မတီရဲ့ဒုဥက္ကဋ္ဌလည်းဖြစ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
်။နှစ်နိုင်ငံသဘောတူစာချုပ်လုပ်ထားတယ်။စာချုပ်တိုင်းကတော့23ရက်17လကစာချုပ်ထုတ်တယ်။အဲဒါကြောင့်နှစ်လအတွင်းမှာပြည်내လက်ခံမှာဆိုတော့ 22nd January ကစပြီးတော့လက်ခံလို့ရပြီပေါ့နော်။ဘာလို့နေလဲဆိုတော့အစင်းလေးဖြစ်ဖို့အတွက်ကိုဆောင်ရွက်နေတယ်။စင်းလေးကဘာတွေဖြစ်မလဲဆိုတဲ့ခါကျတော့ reception site ကိုပထမဆုံးလုပ်နေတယ်။အဲဒါလည်းပြီးမှာပဲဒီတော့အတွင်းမှာအချိန်မီပြီးမယ် reception site ပေါ့ဒါကလက်ခံရေးစခန်း။အဲ့မှာအကြိုက်ထားရလဲမဟုတ်ဘူး။ရဲတော့မို့နှစ်ရက်ပေါ့နော်အဲ့မှာတိရနဲ့ဒီလှဖို့ခေါင်းဆိုတဲ့ဈာစခန်းရှိတယ် drop in center လို့ပဲသုံးတယ် temporary place လို့ပဲသုံးတယ်အဲ့ဒါအကြာကြီးထားမှလည်းမဟုတ်ဘူးဒါကတော့တောင်ပြိုလက်ဝဲနဲ့ငခုရဘက်ကဝင်မှာဒီလားဆိုငခုရခုံးလားဆိုတောင်ပြိုလက်ဝဲအဲ့ဒါကြောင့်ဝင်မဲ့နေရာတွေနဲ့အနည်းဆုံးမှပြန်ဆောက်ဖို့ဆိုပြီးအခုစီစဉ်နေ
တယ်နိုင်ငံအစိုးရတွေကစီစဉ်နေပြီမဲ့ရခိုင်ပြည်နယ်ကလက်ရှိအခြေအနေဟာဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့ရေရှည်တည်တတ်မဲ့နေရပြန်နိုင်မဲ့အခြေအနေမျိုးမဟုတ်သေးတဲ့အတွက်ဒုက္ခသည်တွေကဆက်ပြီးထွက် ပ်ပြေးနေကြတော့မယ်လို့လဲ UNHCR ရဲ့ဒုတိယမဟာမင်းကြီးကပြောပါတယ်ဒီပေါ်မှာရခိုင်ပြည်နယ်တွင်နေထိုင်နေကြစေရိုဟင်ညာမွတ်စလင်တွေအတွက်အဓိကကတော့လုံခြုံရေးနောက်သွားလာရေးနဲ့ကျန်းမာရေးစောင့်ရှောက်မှုအပါအဝင်နေထိုင်လုပ်ငန်းစားသောက်မှုအရန်အခက်အခဲဖြစ်လာနေတဲ့အတွက်အခုလိုဆက်ထွက်ခွာနေကြတာလို့ရခိုင်ပြည်နယ်မောင်နှောဒေသခံမြို့တကြီးကျေးရွာသားရိုဟင်ညာမွတ်စလင်တို့ဖြစ်တဲ့ကိုလာထွန်းကအခုလိုပြောပြပါတယ
်လူတွေကဒီဘက်မှာအတော်လာတွေလည်းအခုတိကျန်သက်တာတယ်ပြီးတော့အလို့အခိုင်လည်းမရှိရဘူးလူတွေမှာစားဝတ်နေလည်းတော်တော်လေးဒုက္ခရနေရတယ်ပြီးတော့ဆံမရပိုင်းအဆအဆအရာရာပေါ့လူတွေကဘာတကူမှအဆင်ပြေမှာမဟုတ်ဘူးနောက်ပြီးတော့ NVC ကိစ္စတူနဲ့အဆူရကလည်းအဲ့ဒါအထင်အရမှလုံးနေတယ်လူတွေကလည်းအဲ့ဒီကဲကူမယူရှင်ဘူးလက်မခံရှင်ဘူးဆိုတော့လူတွေကမျက်လုံးချဲမေးပြီးတော့ဟိုဘက်ဘက်သွားဖို့ဆုံးဖြတ်နေကြတာဒီတပည့်နဲ့ပြတ်တွင်းကြတော့နည်းနည်းအေးနေတယ်ဒီမှာအရင်တုန်းကတော့ပန်းလာပဲအရင်သလားရင်ကဟာဒီရောဆိုတော့ပြီးတော့နောက်တရားကနေအယောက်20ကျော်ကျော်ပန်းတယ်ပန်းပြီးတော့သူတို့အမှုဆွေးတာကအာစာနဲ့ပတ်သက်တဲ့ဆန်းနွေမှုရှိရဆိုပြီးတော့တွက်လာတွေကခံတက်ထားလုံးပဲပြီးတော့အလို့အခိုင်တွေကလည်းအရင်လူမရှိကြဘူးပြီးတော့ဒီမှာရွာတွေကလည်းတိရှင်ရမှုစုစုပေါင်းရွာတော်မှာဟို15ရွာလောက်ပဲရှင်နေတာဆိုတော့လူတွေမှာအလို့အခိုင်လည်းမရှိကြဘူးပြီးတော့ညောင်းလေးချက်မရှိကြဘူးပေါ့စင်ယူလက်ကကရှိတယ်ပြီးတော့ပုဂ္ဂလိကစင်ယူတွေပါလည်းမရှိဘူးပုဂ္ဂလိကဆရာဝန်လည်းမရှိဘူးဆိုတော့အဲ့လိုဆက်မရေးနဲ့ဟိုပတ်သက်လာရင်အရင်ကုကိုပဲအားကိုးနေရတယ
်အခုလိုရိုဟင်ညာမွတ်စလင်တွေဆက်လက်ထွက်ပြေးနေကြတဲ့အခြေအနေပေါ်မှာတော့ဒုက္ခသည်တွေပြန်လည်လက်ခံရေးအဓိကဥဆောင်စီစဉ်နေသူတူဖြစ်တဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကအကြမ်းဖက်မှုတွေမရှိတော့တယ်လို့မြမဘတ်ချန်းကနေတွန်းထုတ်နေတာလည်းမရှိပါဘူးလို့အခုလိုပြောပါတယ
်ဒီကဘာမှမဖြစ်ဘူးဒီဘက်မှာနေတော့ဟိုဘက်မှာလည်းကြောက်နေတယ်ဆိုပြီးအဲ့လိုပဲဆက်ဖြစ်နေတာလားအဲ့ဒီသဘောမျိုးပေါ့ဘာဖြစ်လို့ဆိုတော့ဒီမှာစားနိုင်တာလည်းအကုန်လုံးပြည့်စုံပြီးနေတာပဲလေအဲ့ဒါကြောင့်မလို့အကြောင်းတစ်ခုခုဘာဖြစ်နေတာလဲပေါ့နော်သူတို့ဟိုဘက်တီးရီးမျိုးဆွဲခေါ်နေတာလားတွန်းလွတ်တာတော့မရှိဘူးဒီဘက်ကတွန်းတာမရှိဘူး push ဆွာမရှိဘူးပူးများဖြစ်သလားပေါ့ဟိုဘက်ကရောဘာအတွက်ကိုဘလို့လုံးနေတယ်မသိဘူးဒါပေမဲ့အခုရဲ့ပိုင်းကြီးကတော့တော်တော်နေရောပါပြီပြန်ထွက်တာလေ
ပြန်လေလက်ခံနေရချထားရေးနှစ်လအတွင်းစတင်မှုနှစ်နိုင်ငံကြားပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကသဘောတူထားခဲ့တာဖြစ်ပြီးလာမယ့် January လနောက်ဆုံးပတ်အတွင်းမှာတော့ဒုက္ခသည်တွေကိုတရားဝင်လက်ခံနိုင်ခြင်းရှိတယ်လို့မြန်မာအစိုးရဘက်ကပြောဆိုထားပါတယ်အခုလိုဘင်္ဂလားဒေ့ဘက်ချမ်းကမွတ်စလင်တွေကိုပြန်လေလက်ခံဖို့ပြင်ဆင်နေတယ်လို့ရခိုင်ပြည်နယ်အတွင်းမှာပဲဘေးလူရာကိုထွက်ပြေးသွားကြရတယ်ရခိုင်တိုင်းရင်းသားတွေပါဝင်ဟိန္ဒူဘာသာဝင်တွေမျိုးသက်ခမီးစားတဲ့အခြားဌာနတိုင်းရင်းသားတွေလေတန်လဲနေရာချထားရေးကျိလက်အရာစီမံကိန်းတွေတိဆောက်ပေးနိုင်ရေးစီစဉ်ပေးနေတဲ့အကြောင်းလူငယ်ပြန်ဝင်ကြီးကပြောပါတယ်
မဆူမတင်ပြခဲ့တာဖြစ်ပါတယ်တဆက်ထမပဲဒီကနေ့မနေ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ရဲ့ဒေသဖွံ့ဖြိုးရေးခီးစဉ်တွင်အန်းကနေစစ်တွေလာမြေပုံမြွတ်နယ်ရောချောင်းတရာအနီးမှာဝန်ကြီးချုပ်ရင်နှန်းဖြတ်တန်းပြီးတဲ့နောက်မိုင်းပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်ဝန်ကြီးချုပ်ရင်နှန်းဖြတ်တန်းပြီးတနင်္လာလောက်အကြာမှာပေါက်ကွဲတာဖြစ်ပေမဲ့တမတော်ရင်နှန်းဖြတ်တန်းချိန်မှာပေါက်ကွဲတာကြောင့်တမတော်သားတချို့ထိခိုက်ဒဏ်ရရှိခဲ့ကြောင်းရခိုင်ပြည်နယ်အစိုးရဖွဲ့ပြောခွင့်ရသူကပြောပါတယ်ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူးနဲ့အစိုးရအဖွဲ့ဝင်တချို့ဟာဂွဟာတန်တွဲတောင်ကုန်းဒေသဖွံ့ဖြိုးရေးခီးစဉ်ကအပြန်ဒီကနေ့မနေ့ရန်ကုန်စစ်တွေကာလန်တိုင်းအန်းကနေစစ်တွေအလာမြေပုံမြို့နယ်အတွင်းဖြတ်တန်းချိန်မှာပေါက်ကွဲမှုဖြစ်ပွားခဲ့တာပါဒီပေါက်ကွဲမှုဟာဝန်ကြီးချုပ်ရင်တန်းဖြတ်တန်းပြီးနောက်ပေါက်ကွဲခဲ့တာဖြစ်ကြောင်းဝန်ကြီးချုပ်ရဲ့ကိုရီးယားရှိဦးကျော်ခင်ကပြောပါတယ်ဝန်ကြီး
ချုပ်ရင်လည်းတော်တော်များများဘုံပေါက်တာကမင်းကျေကတော့ရှင်းအောင်မြင်နေချိန်ပေါ့လေဒီရလေကိုဟိုရောချောင်းတစ်ခါနားမှာရောချောင်းတစ်ခါနားမှာဆိုတော့မိုင်းတိုင်းလေးစင်ကားလို့ပြောကိုးနိုင်ဆက်နေရုံးချိန်မှာပဲဆို
ဘုံပေါက်ကွဲမှုဟာဝင်ကြီးချုပ်ကိုပြစ်မှတ်ထားတိုက်ခိုက်တာမဟုတ်နိုင်ကြောင်းလဲဦးကျော်ခင်ကပြောပါတယ်ရခိုင်ပြည်နယ်အစိုးရအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစီပင်တရားရေးဝင်ကြီးဦးမင်းအောင်က
ကျွန်တော်ကဝင်ကြီးချုပ်နဲ့အတူတူလာပေမဲ့ကျွန်တော်ကအမ်းမှာကြံခဲ့တယ်အမကတော့ဟာစီမံနဲ့ပြည်လက်လုပ်ငန်းတွေဟိုနည်းနည်းစစ်စစ်ကိုကြံခဲ့တာအဲသူတို့ကမနေ့အစိုးရ6နာရီထွက်သွားတော့သူတို့မင်းများနာလောက်ရောက်တဲ့အချိန်ပေါ့သူတို့မိုင်30ကျော်လောက်ဟိုဝေးသွားတဲ့အချိန်တနာရီလောက်အချိန်ရောက်ွာပြီးတော့ဟိုသူတို့နောက်မှာအဲမိုင်းပေါက်တယ်တော့သိရတယ်နော
်မိုင်းပေါက်ကွဲတာဟာတမတော်ရင်တန်းဖြတ်တန်းစဉ်ပေါက်ကွဲတာဖြစ်ကြောင်းလဲဦးမင်းအောင်ကအခုလိုဆက်ပြောပါတယ
်တမတော်သားတွေမြင်နာလို့သိပါတယ်တမတို့ကဒစီရမှန်ကွေးပြီးတော့အဲတမတို့က၄ယောက်လောက်ထိခိုက်တိုင်အောင်ရတယ်လို့ဆို
တယ်တမတော်ရင်၄ဆင်းဖြတ်သွားစဉ်တတိယမြောက်ကားကိုဆွဲမိုင်းနဲ့တိုက်ခိုက်ခံရတာဖြစ်ပြီးဘုံပေါက်ကွဲပြီးတဲ့နောက်တမတော်ရဲတပ်ဖွဲ့နဲ့မြို့နယ်အာဏာပိုင်တွေဟာအခင်းဖြစ်ပွားရာကိုတွားရောက်ရှင်းလင်းခဲ့ပါတယ် လက်သက်တရားခံဖော်ထုတ်နိုင်မှုအခြေအနေကိုမေးမြန်းဖို့ပြည်내ရဲတပ်ဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရခိုင်ပြည်내ဝန်ကြီးချုပ်ဟာ9ရက်နေ့ကအမ်းမြို့မှာညအိပ်ပြီးဒီကနေ့မနေ့အစောပိုင်းကထွက်ခွာခဲ့ရမှာနေကင်း2နာရီလောက်မှာစစ်တွေမြို့ကိုဆက်ရောက်ခဲ့ပါတယ်။ဒီလ9ရက်နေ့ကလည်းမြောက်ဦးမြို့နယ်ရန်ကုန်စစ်တွေကာလာမိုင်းတိုင်အမှတ်113နဲ့113မြင်းဆောင်1အကြားတန်တရာအောင်မှာလက်လုံမိုင်းပုံးနှလုံးတွေးရှိပြီးတမ်ဘရွန်နဲ့ရဲတပ်ဖွဲ့ကရှင်းလင်းခဲ့ရပါတယ်။ပြီးခဲ့တဲ့စက်တင်ဘာလနဲ့နိုဝင်ဘာလအတွင်းကလည်းရန်ကုန်စစ်တွေကာလာမှာပေါက်ကွဲမှု2ကြိမ်ဖြစ်ပွားခဲ့ပါတယ်။အခုနောက်ဆုံးတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူလက်ချက်ဆိုတာမသိရပေမဲ့ရခိုင်ပြည်နယ်အတွင်းမှာ ARSA ခေါ်မွတ်စလင်လက်နက်ကိုင်အဖွဲ့နဲ့ AA ခေါ်ရခိုင်လက်နက်ကိုင်တပ်ဖွဲ့တွေလှုပ်ရှားနေတာရှိပြီးလောလောဆယ်မှာတော့ချင်းပြည်နယ်ပလဝဒေသမှာ AA တပ်ဖွဲ့နဲ့စူအတက်မတော်အကြတိုက်ပွဲတွေဖြစ်ပွားနေပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာပါရှင်။မြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်9သိန်းလောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ဒုက္ခသည်တွေရဲ့နေရေးထိုင်ရေးအခြေအနေအကျတဲတွေဟာပြီးခဲ့တဲ့လပိုင်းအတွင်းပိုပြီးဆိုးလာတယ်လို့လည်းပြောဆိုနေပါတယ်။မလေးရှားနိုင်ငံကတဆင့်အမေရိကန်ပြည်ထောင်စုကိုပြီးခဲ့တဲ့နှစ်ပိုင်းတွေကတည်းကရောက်ရှိခဲ့ပြီးနယူးယောက်ပြည်နယ်ဆီရာကော့စ်မှာနေထိုင်တဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တယောက်အကြောင်းကို VOA သတင်းတောက်ဆာဘာရှာခန်သတင်းပေးပို့ထားတာကိုဆက်လက်ပြီးတင်ပြပေးပါမယ်ရှင်။တခြားရိုဟင်ဂျာမွတ်စလင်တွေလိုပဲကိဆတ်မိုဟာမက်ရဲ့ဇာလန်ကထူးခြားတဲ့ဇာလန်တော့မဟုတ်ပါဘူးမိသားစုအတွက်တငါတဲ့ဖြစ်အလုလုကရင်ရဲတွေရိုက်နေတာကိုခင်ရလေးရှိတယ်လို့ပြောပြပါတယ်တခါကဆိုသူ့ကိုယ်သူတည်ပြီးလို့တော့ထင်ခဲ့တယ်လို့ပြောပြပါတယ
်
မြန်မာအစိုးရကကျွန်တော်ကိုအသက်မွေးဝမ်းကြောင်းအတွက်အလုလုခွင့်မပေးပါဘူးမိသားစုအတွက်စားရေးတောင်ရေးအခက်အခဲကြုံရပါတယ်ကျွန်တော်မှအမေရဲ့ညီမလေးရဲ့ရှိပါတယ်ဆက်နေလို့မရတော့တဲ့အတွက်ဘင်္ဂလားဒေ့ရှ်ကနေမလေးရှားကိုထွက်ပြေးခဲ့တာပ
ါအဓိကကတော့ကလေးတွေရဲ့ရှေ့ရေးပညာရေးအတွက်လို့ကိစမ်ကပြောပါတယ
်ဒီဘာမားမေ
မြန်မာပြည်ကကလေးတွေအားလုံးဒီပါစာအလကားတင်နိုင်ပေမဲ့ကျွန်တော်တို့ရိုဟင်ဂျာတွေတော့တင်ခွင့်မရပါဘူ
းဒီလိုတင်ခွင့်မရတဲ့အတွက်ရိုဟင်ဂျာ90ရာခိုင်နှုန်းဒီပါပညာမတကြဘူးလို့ဆိုပါတယ်မြန်မာအစိုးရကရိုဟင်ဂျာဆိုတာမရှိဘူးလို့ညင်းဆိုရင်သူတို့ဟာပြည်ပဝင်လာတဲ့ဘင်္ဂလီတွေအဖြစ်သာသတ်မှတ်ထားတာပါမြန်မာစစ်တပ်ဟာရိုဟင်ဂျာမိန်းကလေးတွေအမျိုးသမီးတွေကိုအာဓမ္မပြုကျင့်ခဲ့တယ်နောက်သူတို့နေအိမ်တွေကိုမိရှို့ဖျက်ဆီးခဲ့တယ်လို့လည်းခစ်စင်ကပြောပါတယ်ဒီလိုဒုက္ခတွေတွေပေါ်လူအခွင့်ရေးချိုးဖောက်မှုတွေကျူးလွန်တယ်ဆိုပြီးလူအခွင့်ရေးအဖွဲ့တွေလည်းမတန်မျိုးစုံနဲ့ဆွဆွဲပေမဲ့မြန်မာအစိုးရဘက်ကတော့ဒီလိုဆွဆွဲချက်တွေမဟုတ်မမှန်တဲ့အကြောင်းအမြဲတစေညင်းဆိုထားတာပါကိစမ်ကတော့သူဘင်္ဂလားဒေ့ရှ်ကနေမလေးရှားကိုထွက်ပြေးလာပေမဲ့ကလေးတွေစာသင်ဖို့အခက်အခဲရှိတာကြောင့်နိုင်ငံတကာဒုက္ခသည်ဖြစ်လျှောက်ထားခဲ့တာလို့ဆိုပါတယ
်
ကျွန်တော်ကလေးတွေပညာတတ်ကြီးတွေဖြစ်စေချင်ပါတယ်တယောက်ကိုဆရာဝန်တယောက်ကိုကျောင်းဆရာဖျားသခင်ရဲ့အလိုအရကျွန်တော်ငွေရှာရပါလိမ့်မယ်
ကဆမ်ရက်ကလေးတွေဟာကျောင်းမှာပညာထူးကျွန်းသူတွေပါ။ဩဂုတ်လအတွင်းရိုဟင်ဂျာအကြမ်းဖက်သူတွေကမြန်မာလုံခြုံရေးအဖွဲ့တွေကိုတိုက်ခိုက်ပြီးမြန်မာတပ်မတော်ဘက်ကနေမြေရှင်းလင်းရေးတွေလှုပ်တဲ့အချိန်နောက်ဆက်တွဲအခြေအနေတွေကိုလည်းသိထားကြပါတယ်။ကက်သလစ်ဒုက္ခသည်စောင့်ရှောက်ကူညီရေးအဖွဲ့ကဖီလီစာကက်ထရီဂွန်ကတော့စီရာကော့စ်ကိုဒုက္ခသည်တွေရောက်လာဂါဇာကကြောက်ရွံ့စိုးရိမ်စိတ်တွေရှိပေမဲ့အချိန်ကြာလာတာနဲ့အမြယုံကြည်မှုတွေပိုရလာတယ်လို့ပြောပါတယ
်မြန်မာပြည်မှာလည်းသူတို့ကိုပြစ်ပယ်ထားကြတာလက်မခံကြဘူးကံကောင်းကျင်တော်ဒီမှာမွတ်စလင်အတိုင်းဝိုင်းရှိတော့သူတို့ကိုကြိုးဆူကြတယ်ရေပုံရအားဖြင့်တော့ဒီကိုရောက်လာတဲ့မြန်မာတွေလည်းသူတို့ကိုကြိုးဆူကြပါတယ
်ကယ်ဆမ်ကတော့သူမိသားစုအမေရိကန်ပြည်ထောင်စုမှာအမြဲနေထိုင်ခွင့် green card ရထားတဲ့အကြောင်းပြောပြပါရယ်။ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်မှာကြံခဲ့တဲ့မိသားစုဝင်တွေကိုတတိယတဲ့အကြောင်းနဲ့အမြဲတစေဆူတောင်းနေတယ်လို့ဆိုပါရယ်။အမေရိကန်ပြည်ထောင်စုမှာအလုပ်လုပ်ရပ်တည်ခွင့်ရပြီဆိုတာနဲ့မိသားစုအတွက်ရပ်တည်ရုန်းကန်ရတာလည်းကက်ဆမ်အတွက်လွယ်ကူလှတာတော့မဟုတ်ပါဘူး။အလုပ်၃ခုလုပ်ရင်မကြခင်ကပဲကားလေးတစ်စင်းဝယ်လိုက်တဲ့အတွက်အလုပ်သွားတာကတော့ပိုအဆင်ပြေတယ်လို့သူကပြောပါရယ်ရှင်။ဒီရေမြန်မာပိုင်းတောက်တာနေညရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သမ္မတဦးထင်ကျော်ဂျပန်နိုင်ငံကိုသွားရောက်မယ့်အကြောင်းကိုတင်ပြပေးပါမယ်ရှင်။ သမ္မတဦးထင်ကျော်ရှစ်သတင်းပတ်ထဲတွားရောက်မဲ့ဂျပန်နိုင်ငံခီးစဉ်အတွင်းရခိုင်အရေးနဲ့ပတ်သက်လို့မြန်မာအစိုးရကဆောင်ရွက်နေတာတွေကိုထောက်ခံမှုပိုရလာအောင်ဂျပန်အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးလိုက်မယ်လို့ဂျပန်နိုင်ငံမှာရှိတဲ့မြန်မာအရေးလှုပ်ရှားသူတွေကမျှော်လင့်နေကြပါတယ်။သမ္မတဦးထင်ကျော်ဟာဒီဇင်ဘာ12ရက်ကနေ15ရက်နေ့အထိတိုကျိုမြို့မှာကျင်းပမဲ့ကမ္ဘာလုံးဆိုင်ရာကျန်းမာရေးညီလာခံကိုတက်ရောက်ဖို့ဂျပန်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်ဒီအကြောင်းကိုတော့ကိုညံဝင်းအောင်ကအပြည့်စုံတင်ပြမှာပါရှင်။
ဂျပန်နိုင်ငံတိုကျိုမြို့ Prince Hotel မှာဒီဇင်ဘာလ12ရက်နေ့15ရက်နေ့ထိကျင်းပမဲ့လူသားတိုင်းကျန်းမာရေးစောင့်ရှောက်မှုခန်းစား권ဆိုင်ရာညီလာခံ UHC Forum ကိုတက်ရောက်ဖို့သမ္မတဦးထင်ကျော်ဂျပန်နိုင်ငံကိုချစ်ကြည်ရေးခီးတွားရောက်မှာဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ဖိတ်ကြားချက်အရ UHC ကျန်းမာရေးညီလာခံကိုတက်ရောက်ဖို့နဲ့နှစ်နိုင်ငံဆက်ဆံရေးမြင့်တင်ဖို့မကြာမီကာလအတွင်းဂျပန်နိုင်ငံကိုတရားဝင်ချစ်ကြည်ရေးခီးစဉ်အဖြစ်သမရဦးထင်ကျော်တွားရောက်မှာဖြစ်တယ်လို့မြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်။ဒီခီးစဉ်ဟာသမရအဖြစ်တာဝန်ထမ်းဆောင်ခြင်းကစပြီးသမရဦးထင်ကျော်ရဲ့ပထမဦးဆုံးဂျပန်နိုင်ငံခီးစဉ်လည်းဖြစ်ပါတယ်။ UHC ကျန်းမာရေးညီလာခံကိုတက်ရောက်မဲ့သမရဦးထင်ကျော်ရဲ့ဂျပန်နိုင်ငံချစ်ကြည်ရေးခီးစဉ်အတွင်းမြန်မာနိုင်ငံရဲ့ကျန်းမာရေးကဏ္ဍကိုမြင့်တင်နိုင်မဲ့အကူအညီရရှိရေးကိုဆွေးနွေးလိုက်မယ်လို့ကျန်းမာရေးနဲ့အားကစားရေးဝန်ကြီးဌာနကနေမကြာသေးမီကမှအငြင်းစားယူသွားတဲ့ညွှန်ကြားရေးမှူးချုပ်ဟောင်းဒေါက်တာမြင့်ဟန်ကပြောပါတယ်။
အဲ့တော့ဂျပန်ကတော့ကျွန်တော်တို့ကူညီခဲ့တဲ့အပိုင်းတွေအများကြီးရှိပါတယ်လက်ရှိလည်းစေယုံတွေပေါ့စေယုံတွေ upgrade လုပ်တာတွေလည်းဂျပန်ကကူညီနေတယ်နောက်စေယုံအစ်စ်တွေဆောက်ဖို့လည်းသူတို့ကူညီတာရှိပါတယ်ပြီးတော့ဒီနောက်ပိုင်းကူညီမှုတိုးချဲ့ဖို့တော့လားလာရှိတာပေါ့နော်ဆရာကြီးသိတယ်နောက်ဂျပန်ကတော့အစင်လာလည်းရှိခဲ့တယ်ကူညီတဲ့အစင်လာလည်းရှိတော့ဆက်ပြီးတော့ကူညီဖို့ခွင့်လန်းလည်းရှိနေဖြစ်ပါတယ
်အခုကာလဟာရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့မြန်မာအစိုးရကိုကုလသမဂ္ဂအမေရိကန်နဲ့အနောက်နိုင်ငံတွေကပြစ်တင်ဝေဖန်ဖိအားပေးနေခြင်းလည်းဖြစ်ပါတယ်။ဒါကြောင့်သမရဦးထင်ကျော်ရဲ့ဒီဂျပန်ခီးစဉ်မှာရခိုင်အရေးနဲ့ပတ်သက်လို့ဂျပန်နိုင်ငံရဲ့အထောက်ခံမှုပိုရလာအောင်ဆွေးနွေးမှုတွေရှိလာနိုင်တယ်လို့တိုကျိုမြို့ကဂျပန်မြန်မာအရေးလေ့လာသူဦးကျွကျော်စိုးကသုံးသပ်ပါတယ်
။သမရဦးထင်ကျော်လာတဲ့မှာလည်းဝင်းယိုအဘေးနဲ့အတူညစာစားရင်းနဲ့လက်ရှိရခိုင်ရေးတော့ပါမလို့ကျွန်တော်ထင်ပါတယ်။ဘာဖြစ်လို့ဆိုတော့တကဘာလုံးမှာဒီရခိုင်ရေးနဲ့ပတ်သက်ပြီးတော့အုံကျက်ကျက်ဖြစ်နေတော့ဂျပန်အနေနဲ့လည်းကနပတ်သက်ပြီးတော့ဒီခုခုတော့ထုတ်ပေါ်ပြောမလို့ဖြစ်နေတယ်။ဆိုရင်ပူပန်တယ်ပေါ့ဗျာ။ဆက်နောက်တစ်ချက်ကဘင်္ဂလားဒေ့ရှ်နဲ့ဗမာကျားမှာဒီဆက်ပြေးသွားတဲ့ဒီမွတ်စလင်တွေပြန်လာဖို့ကိစ္စကိုအကောင့်ထဲပုံမဲ့အစီအစဉ်ကိုလည်းအများဆုံးစတင်တော့မယ်ဆိုတဲ့ခါကျတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့သမရဦးထင်ကျော်ကဘလောက်တိုင်းတာဒီသူချစ်ထွန်းနေပါပြီဆိုတဲ့ဟာလို့တော့မလို့ကြောက်ကြည့်ထားပါတ
ယ်မြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုတွေလို့ဖို့စိတ်အားထက်သန်နေတဲ့ဂျပန်ကုမ္ပဏီတွေဟာလက်တွေ့မှာထင်သလောက်ရင်းနှီးမြှုပ်နှံမှုမလာရောက်နိုင်သေးတာကြောင့်သမရဦးထင်ကျော်ရဲ့ခီးစဉ်အတွင်းဂျပန်ရဲ့ရင်းနှီးမြှုပ်နှံမှုတွေအများဆုံးလာရောက်ဖို့ကိုဆွေးနွေးနိုင်တယ်လို့ဦးကျော်ကျော်ဆိုကမြင်ပါတယ
်အဲစီးပွားရေးပတ်သက်တဲ့ဂျပန်ကတော့ဝါယူရင်းနှီးမြှုပ်နှံမှုလှုပ်ချင်တာတော့ဒါတော့အမှန်ပါပဲဒါပေမဲ့ဝါပြည့်လက်ရှိအခြေအနေတွေအရဂျပန်ကုမ္ပဏီတွေကကျေဝင်ဝင်လောက်ခဲ့ဖို့နောက်ပြတ်ပြတ်ပြတ်ပါဝင်ရောက်လောက်ခဲ့ဖို့ဆိုနည်းနည်းလေးတွန့်ဆုံနေလို့ယူဆပါတယ်ပြီးခဲ့တဲ့တတိယနှစ်ပတ်လောက်ခါပဲဗမာပြည်ကအဖွဲ့တစ်ဖွဲ့ဟိုကုမ္ပဏီတွေအကြီးကဲတွေဂျပန်ရောက်လာပါသေးတယ်ရောက်လာပြီးတော့ဒီမှာရှိတဲ့ဂျပန်ကုမ္ပဏီတွေနဲ့ရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့အတွက်ထိတ်ခေါ်တာမျိုးဆွေးနွေးတာမျိုးအခြေအနေတွေပြတ်ပြတ်လောက်လုပ်ခဲ့လို့ကျွန်တော်သိရပါတယ်ခင်ဗျအခုဒီမှာဥတင်ကျော်လာတဲ့ခါမှာစီဝိုင်းကိစ္စတို့လေဝင်းယုတ်ရှင်ဇိုအာဒီနဲ့ချိနေတဲ့မြေကြီးစားပါလေ
တကဘာလုံးလူတိုင်းကျမ်းမာဆိုတဲ့ဆောင်းပုတ်နဲ့ရှေ့သတင်းပတ်တဲ့သမရဦးထင်ကျော်တက်ရောက်မဲ့ UHC ညီလာခံမှာတော့လူသားတိုင်းကျမ်းမာရေးစောင့်ရှောက်မှုခံစား권ရစေမဲ့ဘယ်လိုလှုပ်ရှားမှုမျိုးတွေလှုပ်ဆောင်သွားကြမလဲဆိုတဲ့ဆုံးဖြတ်ချက်မျိုးချနိုင်ဖို့ဆွေးနွေးကြမယ်လို့ညီလာခံတာဝန်ရှိသူတွေကကြေညာထားပါတယ် UHC ညီလာခံကိုအရက်ဖက်အဖွဲ့အစည်းတွေရဲ့ဆွေးနွေးပွဲနဲ့ဒီဇင်ဘာလ12ရက်နေ့မှာစတင်မှာဖြစ်ပြီးဒီဇင်ဘာလ23မှာတော့ဝန်ကြီးဌာနတာဝန်ရှိသူတွေနဲ့ကျွမ်းကျင်ပညာရှင်တွေဆွေးနွေးကြမှာပါဒီဇင်ဘာ14ရက်နေ့ကျရင်ဖိတ်ကြားထားတဲ့နိုင်ငံခေါင်းဆောင်တွေဆွေးနွေးကြမှာဖြစ်ပြီးဒီဇင်ဘာ15ရက်အပိတ်နေ့မှာတော့အရက်ဖက်အဖွဲ့အစည်းတွေထပ်မံဆွေးနွေးကြဖို့ရှိပါတယ်ဒီဇင်ဘာ12ရက်နေ့ကို UHC Day အဖြစ်ကုလသမဂ္ဂက2022ခုနှစ်ကစပြီးသတ်မှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုညံဝင်းအောင်တင်ပြခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ခြင်းပေးစာတွေပေးပို့လို့တယ်သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်ရှင်
မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် BOA မြန်မာပိုင်းတောက်တာနေည9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့အမျိုးသမီးကဏ္ဍနဲ့သူရဆုံလင်းအမေရိကန်တခွင်အစီအစဉ်တွေအပြင
်တဘာဝတက်မတူတဲ့တတ်ထူနှမျိုးကြားမှာလျှက်စစ်စီးပါတယ်အဲ့ဒါကြောင့်ဖားရဲ့အကြောလေးတွေကတုံတုံသွားတဲ့အခါကျတော့ပထမဆုံးသူတို့ထင်ခဲ့တာကတော
့ဒါကတော့သိပ္ပံနဲ့နီးပညာကဏ္ဍမှာအပြည့်စုံနားဆင်ကြရမှာပါအခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ကြပါမယ်ကရင်တိုင်းသူဒေါက်တာစင်ဒီယာမောင်ဟာရှစ်လီလုံဒီမိုကရေစီအရေးတော်ပုံကြီးကြောင်ထမ်းမြမနေစမဲဆောက်မြို့ကိုရောက်ရှိလာခဲ့ပြီးမေတော်စေခန်းကိုလူနာကရင်အနေငယ်နဲ့စတင်ဖွင့်လင်းခဲ့ရမှာအခုဆိုရင်ဒီစေခန်းဟာမြမတိုင်းရင်ဒုက္ခသည်တွေရွှေ့ပြောင်းအလုပ်သမားတွေနဲ့မိဘမဲ့ကလေးသူငယ်တွေအတွက်လူမှုရေးနဲ့ကျန်းမာရေးလိုအပ်ချက်တွေကိုဖြစ်စည်းပေးရာဌာနကြီးဖြစ်လာခဲ့ပါပြီသူရဲ့ကုလိုရိုးရှင်းတဲ့စေတနာနဲ့အများကောင်းကျိုးအတွက်မဆုံမနစ်ဆောင်ရွက်ပေးမှုကြောင့်ဒေါက်တာစင်ဒီယာမောင်ဟာနိုင်ငံတကာလူ့အခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာစုတော်များများလည်းချီးမြှင့်ခြင်းခံခဲ့ရပါတယ်ဒီဇင်ဘာလ6ရက်နေ့ကအသက်58နှစ်ပြည့်ခဲ့တဲ့ဒေါက်တာစင်ဒီယာမောင်အနေနဲ့ထိုင်းမြန်မာနယ်စပ်မှာ28နှစ်ကြာသူဖြတ်သန်းခဲ့တဲ့ဘဝကိုဘလို့ပြန်ပြောင်းသုံးသပ်ထားတယ်လဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ပြထားတာကိုနားဆင်ကြရအောင်ပါရှင် You can bend but never break me cause it only serves to make me more determined to achieve my
ကျမတက္ကစင်ဒီရဲ့အခုဒီဇင်ဘာ6ရက်နေ့ဆို58နှစ်ပြည့်ပြီဆိုတော့ happy birthday ပါ။ဆီယမဒီ1988ခုနော်ဒီမိုကရေစီရေတော်ပုံကြီးနောက်ပိုင်း1988ခုနှစ်မှာထိုင်းမြန်မာနယ်စပ်မေတော်စည်းကမ်းကိုရောက်လာပြီးတော့ပြန်ပြောင်းကြည့်မယ်ဆိုလို့ရှိရင်58နှစ်မှာ28နှစ်ဒီကဒီထိုင်းမြန်မာနယ်စပ်ကိုရောက်နေတာပေါ့နော်။တော်တော်လေးလဲကြာသွားပြီလို့ဆိုရပါမယ်။ဆီယမထွက်လာစတဲ့ကဆီယမမြန်မာနိုင်ငံကိုပြန်သွားရမယ်လို့ညှိုးလင့်ခဲ့ပါလားရှင
်ကျမတို့ဒီရှေ့ရှေ့ရှေ့ခုနဲ့ထွက်လာတော့ကတော့အလုံးပေါ့နော်ဒီကျန်းမာပအဝင်အကြောင်းပြုကြောင်းသားတွေရောဒီမြန်မာမှာရှိနေတဲ့မြန်မာဒုက္ခတွေပါဝင်ပေါ့နော်ဒါကတော့ဒီရှေ့ရှေ့ရှေ့ရဲ့ချင်းချင်းမကြခင်3 6 လအတွင်းမှာဒီကိစ္စအပြောင်းလဲပြီးရှိကြပြီးတော့ဒီဒုက္ခတွေရောဒီမဆောက်ရတဲ့အကြောင်းသားတွေရောနာရပြည်ပြည့်ရှုပြောင်းလို့ပြည်ပြည့်ရောပေါ့နော်ကိုအင်ကိုရောလုံးလုံးချီချောချီချလက်ချပြန်နိုင်ကြမယ်ပေါ့နော်ဒီကောင်းမွန်ကိုတက်လာပြီးတော့နော်ဒီအလုံးတွေဝင်တော့ဒီနိုင်ငံတော့ဒီကွာရင်းပြန်လည်းပြောင်းရေးအတွက်အလုံးကလုံးလုံးချီချောနေရပါတော့
ခုလိုမျိုးလင်းကျဲရှိခဲ့ပြီမယ်လို့လေခုဆိုဆီယမဒီမေရိုစိကန်ရောက်တာ28နှစ်ရှိသွားပြီဆိုတဲ့ခါကျတော့ဆီယမဘယ်လိုပြန်လဲတုံးသက်ပါလဲဆီယမ
တုံးသက်ချဲ့နေနဲ့ပြောမယ်ဆိုရင်တော့ငါကကိုရရှိရဲ့ဖျားချပြီးတော့ကျွန်မတို့ဒီငါကတိတာတမိုင်းလုပ်ငန်းတွေပေါ့နော်ဒီငါကတခြားလောကထိုင်းနိုင်ငံအောင်မြန်မာပြည်ထဲမှာပေါ့နော်ကျွန်မရေးဖြစ်ရမယ်ဆက်ရှောက်ဖို့ပြင်ပေးတယ်ဒီလိုတော့ကိုယ်နိုင်ငံနဲ့ဖြစ်နေတဲ့နေထိုင်နေတော့ဒီစတိတခါလေးပေါ့နော်ဒါအဲဒီဖြစ်ရှိနေတဲ့အတွက်ကြောင့်ဒီလူတို့တွေရဲ့ရရှိကြောင်းတွေထိုင်ဖို့ဒီသူတို့ရှင်တော့ဒီလောက်ကိုင်ခွင့်ရစေဖြစ်စေလို့ချုပ်လို့ရဖြစ်စေရရှိကြောင်းတွေထိုင်ဖို့ရှိကြတယ်တစ်ချိန်တည်းမှာလည်းတရားသားတွေရှိတဲ့ဒေသတွေမှာများစုပါလေဒီနည်းကခါရရှိတဲ့အတွက်ကြောင့်တော်တော်များထိုင်နိုင်ငံထဲမှာဒီခုလူကြတဲ့ဒုက္ခတွေဖြစ်နေနေကြတာရောဒီပြည်ရဲ့ဒုက္ခတွေရောဆက်ရှိနေကြတာရဲ့နောက်ပိုင်းမှာတော့ဒီရှုပြလူတို့တွေပုံတော့များလာတဲ့ပုံမှာဒီကျမတို့နေဆက်ကြကြမှာကျမရဲ့ဆက်ရှောက်မှုနည်းနည်းဒီပြည်လူတွေကဆက်ပြီးတဲ့ဆက်နေတွေပို့ပြီးတော့ 阿刚老草原公司就来进行六七平块地，那边那套了嘛，这个那边个都该破皮了，家里头嘛，这边这一块地，这边一块地，那一块地，下几平嘛，那这边一平，那一个可以弄完了。不光草原那起码的六七平块地，俺这个不多，也蛮难的。都那些，那边那个一批些，对嘛，给他。七平六平块地里面嘞，那那伢们去的，虽然里面是在草原那里头，那伢那苦家的嘛，一些表里嘞六平块都看在里头，起码一平一两两平多了，看起把路上的车停下来就啥的吧。
ဆရာမဒေါက်တာစင်ဒီယာရဲ့မေရိုဆီကန်တော်တော်လေးကိုလည်းကျေပြန့်လာပြီဆီကန်အစ်တစ်လည်းဆောက်နိုင်ပြီးတော့ရွာကြီးအသွင်ဖြစ်လာပြီလို့ကြားရပါတယ်ဆရာမမေရိုဆီကန်နေစခဲ့ပုံပြောပြပေးပါလားဆရာမ
ကျွန်မတို့ဒီမေတော်ဆီကန်ကိုစတဲ့လို့ပြောရင်လည်းဒီ28ရေခဲလောက်ပါတော့ဒီမေဆရာလာတဲ့အကြောင်းကြီးကျောင်းသားလေးရှိတယ်လားဆရာမရေပုံကန်လေးရှိနေတယ်ကောင်းစီရီစသည်ဖြစ်မှာတော့တကယ်ကြောင်မှာရှိတယ်ပေါ့နော်ရောက်လာတဲ့လူတွေအလုံးကလည်းအကြောင်းမင်းမင်းကြောင့်ဆက်ဖို့ရရှိလာတဲ့အချိန်မှာတော့ကိုဒုက္ခတွေလိုခံယူပြီးတော့လာကြတာမျိုးမဟုတ်ပဲねဒီကတိသားမှာသိရှိရတဲ့ဒီလူမျိုးကြီးအခက်ခဲတွေပဲဖြစ်ဖြစ်ဒီကကြောင့်ဆက်နေဆိုင်ရလုံရလေးကိုပဲဒီဖြစ်တစ်ဖက်တည်းလမ်းဆောင်ရမယ်တစ်ဖက်ကလည်းကာကွယ်မယ်အခုမျိုးလိုအပ်နေတဲ့လူတွေကတော့ဘုရားသခင်ရဲ့ဆောင်ရမယ်ဆိုတဲ့ပုံမှာဒီမှာတို့ချင်းချင်းကိုဆိုင်ရလိုက်ပေါ့နော်တချို့ကလည်းကိုလက်ကလေးတွေစားတော့ခွင့်ရတချို့ကကြောင်းချက်လေးတွေဝင်လို့ပဲအဲကျွန်တော်တို့ကျမကြီးအစိုးခွဲတွေကလည်းကိုကျမကြီးလိုအပ်ချက်တွေအများကြီးရှိတဲ့ပုံမှာဆရာဝန်တွေဒီမှာပြီးပြီးနေတီတာခံကျမကြီးအခွင့်ရှိတွေရှိတယ်ပြီးတော့ရှိရှိကျမကြီးတဲ့နန်းလေးတွေတပ်ဖွဲ့တဲ့နန်းလေးတွေစသဖြင့်ပေါ့ဆောင်ရရင်လည်းဒါတစ်ဖက်တလားဒီအကအကွယ်နည်းနည်းကျမကြီးဆက်ရှောက်မှုကိုအနေနဲ့ဒီလူတွေအတွက်ကူညီမယ်ဆိုပြီးတော့လည်းဆောင်ရတဲ့အဲ့လိုဆောင်ရတဲ့ပုံမှာလည်းဒီနိုင်ငံတော့မှရှိတဲ့ကိစ္စဆိုင်ရပေါ့နော်အဖွဲ့အစည်းတွေကိုလည်းကျမတို့ဒီအခုချိန်မှာတော့ဒါထိုင်းရှိရရဲ့ကျမကြီးဌာနတွေရဲ့အခြေဆက်ပြီးရောဆောင်ရွက်ပေးနိုင်တဲ့အတွက်ကြောင့်အဆူဖြစ်တော့ဒီကျမတို့ဒီကျမရှိတဲ့ခြေချလေးဒီမှာကုသမှုခံယူနိုင်နိုင်နေနေပို့တော့ဟိုကြီးမားတဲ့ယောဂမျိုးပေါ့နော်အထူးဖြစ်တော့ဒီစက်ပွဲထောင်ရတော့လို့ပုံဝန်ဆောင်ဒီဒီဒီဒီလိုဆိုနောက်ပြန်ထလဲမှာချာရောက်တာသူရှင်တော့အဲ့လိုရောက်ပါတယ်ကျွန်တော်တို့ကျေပြောင်းပို့ဆောင်မှုတွေလည်းကျွန်တော်တို့အထင်ကျမကြီးဌာနတွေနဲ့ဆောင်ရွက်နေမှုအခွင့်အရေးတွေလို့အချိန်ထဲမှာပဲဒီစုပေါင်းပြီးတော့ကျွန်တော်တို့ဒီကျမကြီးဝန်ထမ်းတွေကိုရက်ဆက်ပြီးတော့ဒီထားထဲမှာရှိတဲ့လူတွေဒီဆရာကျမတွေကိုပြန်လည်ပြီးတဲ့အစီအစဉ်တွေလည်းကျွန်တော်တို့ဟိုပေါ်ပေါက်လာတာဖြစ်တဲ့အတွက်ကြောင့်ဒါတော့ဒီဒေတာကလူတွေတွေနဲ့ဒီနေ့ဒီကျမရှိတဲ့ဒီအစီအစဉ်ကျမရေးရှင်းတဲ့နိုင်ငံကကျမရေးရှင်းတဲ့ကျွန်တော်တို့စားပြီးတော့ပူပေါင်းဆောင်ရွက်တဲ့အချိန်လေးခွဲလမ်းမျိုးတစ်ခုကိုဖန်တီးပေးတဲ့လူလည်းရှိစားပါတယ်အထူးသဖြင့်တော့ဒီတိုင်းကကျမရေးအခွင့်အရေးတွေနဲ့ဒီလိုမှလာတဲ့ကျမရေးဝန်ထမ်းတွေချားရမှာဟောထိုင်နေမှာရှိတဲ့ကျမရေးဝန်ထမ်းကျမအောင်ကျွန်တော်တို့ပူပေါင်းဆောင်ရွက်နိုင်တဲ့အစီအစဉ်တွေအများကြီးပဲအထူးသဖြင့်မှာစားပြေးနိုင်တယ်လို့ကျွန်တော်တို့ယူဆပါတာ
ဆရာမတို့မေတို့စီကနဲ့ပတ်သက်ပြီးတော့ပါလိဒီပြည်တွင်းမှာသွားပြီးတော့ကြောပိုးအိနေပေါ့နော်ဆေးကူတာတဲ့အဖွဲ့ကိုလက်ချင်းတင်တန်းနေပေးတယ်ဆိုတဲ့အခါကျတော့အဲ့ဒီအဖွဲ့ရာကိုအခုဟိုဘယ်လိုခြေနေရှိပါလဲဆရာမ
ကြောပိုးအိအဖွဲ့အနေနဲ့တော့ကျွန်တော်တို့လက်ရှိကသူတို့ယူနစ်လေးတွေက120လောက်ရှိနေပါတယ်ဒီကိနေမှာတော့80ကျော်လောက်ရှိပြီးတော့ကျန်တာတော့ဒီရောက်ပဲမှာဒီပေါ့နော်ဒါကျွန်တော်တို့ရဲ့ခြေနေတွေရှိနေပါတယ်တို့ကတော့6လတစ်ကြိမ်မှာရှိရင်ဒီကရရှိမှုဒီဒီကခံရတဲ့ဒီနော်ဒီစီစီအပိုင်းခံရတယ်ရောအဲ့တော့ဆက်လက်ပြီးတော့ဒီကျန်းမာရေးရရှိဖို့ဒါကျွန်တော်မထောက်မှာပဲဆက်လက်ပြီးဆီထောင်ရပြီးတော့ဘုံမှာတော့ကျွန်မတို့ကျန်းမာရေးလုပ်စားရတော့သူတို့ဒေတာတွေအလုပ်သူကျန်းမာရေးဝန်ထမ်းတွေလည်းဖြစ်တယ်ပေါ့နော်ဆိုတော့ကျွန်တော်တို့ဒေတာတွေမှာရှိတဲ့ဒေတာကလူတွေကိုစပ်ပွားဖြစ်ပြီးခေတ်ကူတာမှုတွေပြည်ပလုံးလည်းအဖြစ်ပေါ့နော်တချို့နေရာတွေမှာဆိုရင်လည်းပို့တော့သူတို့ဒေတာလိုက်ပေါ့နော်ဒီခေတ်ကတင်နေလေးတွေကျန်းမာထောင်ရနိုင်မှုလည်းဒီကံလည်းရှိရဖွဲ့စည်းနေကူဝမ်းတော့ဆောင်ရွက်နေတာရှိကြတာ
။ဆီယမအခုပြောခဲ့သလိုပေါ့နော်။ဆီယမရေလှုပ်ဆောင်ချက်တီတာဝန်တွေကလည်းတော်တော်လေးကိုကြီးမားလှပါတယ်။ဒါကြောင့်မလို့ဆီယမကိုအာရှရဲ့ Mother Teresa နောက်တစ်ခုကအာရှတိုင်းမှာနူဘယ်ညဉ့်ဆိုင်ဆုလို့ခေါ်တဲ့ Raymond Magsaysay ဆုအစသဖြင့်ပေါ့နော်။ချီးမြှင့်ခြင်းခံရတာလည်းဂုဏ်ယူပါတယ်ဆီယမ။အဲ့တော့ဆီယမအနေနဲ့ပေါ့နော်။အခုလို session ညာဒီနေစားမှာဆရာမပြောတဲ့ဆရာမတာဝန်ကြီးယူပြီးတော့ရုံးကန်လှုပ်ရှားပြီးတော့ဒီဇိုင်းမမမပေါ့လှုပ်လာတဲ့ခါကျတော့ဟိုကျမတို့မြန်မာအမျိုးသမီးတွေအတွက်ပေါ့နော်ဘဝမှာရှောက်လာတဲ့နေရာမှာ ဆီယမ်မအနေနဲ့ဘယ်လိုအကြံပေးချင်ပါလဲဆီယမ်မလ
ူချင်းချင်းမလို့နိုင်ငံရဲ့ဒီထားချင်းနဲ့ဆိုတော့ဒီဒီကိနာကျွန်တော်တို့နိုင်ငံတော်ဒီဆင်းရဲဆုံးနဲ့ဒီဒီကခရီးကြားထဲမှာခလေးတွေတော်တော်များများကြီးထွားလာကြတာတွေ့ကြတော့အော်ဒီကြီးရောခလေးတွေရောပေါ့နော်ဒီစိတ်တိုက်ဆိုင်ရာယတနာကြီးရောအလုံးရှိနေတယ်ဆိုတော့ဒီလူတွေအနေနဲ့ကတော့ဒီကျင်းအနေနဲ့ဖြစ်စီကျမရဲ့ဝန်ထမ်းတွေဖြစ်စီကြောင်းချက်မှန်းတွေဖြစ်စီတိုင်းငါစုရဲ့လုပ်ငန်းတွေမှာထားနေတာရှိတယ်။ကိုလုံးကောင်းတိုင်းဆိုင်ရာတွေမှာပဲဆောက်ပူတာဝန်တွေကိုပူရရှိလာနိုင်တဲ့အမျိုးသမီးတွေလည်းပူကြောပြေးလာရတယ်။အခုတော့မှတော့ကလေးနဲ့အမျိုးသမီးနဲ့တော်တော်ပေါင်းဝန်ကျင်နဲ့ပဋိပက္ခစသဖြင့်ဒါအလုံးဝဆက်နွယ်ခြင်းတွေရှိတဲ့အတွက်ကြောင့်ဒီအမျိုးသမီးတွေရဲ့ကိုယ့်ရဲ့တာဝန်နဲ့ခန္ဓာပူကြောပြည့်ပြည့်နဲ့လို့ကျွန်မမြင်ကြည့်ရတယ်။အဲဒီကြားစနာထောက်ထားမှုဆိုင်ရာပြည်စည်ပြည်စားတွေမှာဖြစ်စေအခုတည်းကရေးပန်းဆိုင်ရာပြန်လဲထူထောင်မှုဒီတော့ပြည်သက်ခါသူရှင်တွေဟောဒီပြန်လဲထူထောင်မှုတွေတို့အတဲ့ဒီပြညာတက်ပြညာတွေကိုစသဖြင့်မအားလုံးမှာကြည့်ကြည့်ကြည့်ရှိရတဲ့အတွက်ကျွန်တော်နိုင်ငံမှာမြန်မာအစိုးရရဲ့ကောင်းဝင်ဖို့တော့ပို့တော့ပြန်လာအောင်ပေါ့နော်ကိုပန္နာကိုလည်းအလိုက်ထူထူကျင်းတော့ဆောက်ဖို့ပန္နာရှိကိုပို့တော့ကောင်းဝင်လာမယ်ဆိုရင်လည်းကျွန်တော်တို့ပြန်လဲထူထောင်ရေးပြန်လဲပြညာရေးတွေအများကြီးထောက်ပံ့ဖြစ်ပါတယ်
အပစင်တင်ဆက်ပေးတဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင
်။ဆောရရှင်များရှင်2019ခုနှစ်ကုန်ဆုံးပြီး2018နှစ်သစ်ကိုပြုပြမှုသတင်းပတ်အနည်းငယ်ပဲကျွန်မတို့ရယ်ကုန်လွန်တော့မယ့်နှစ်အတွင်းမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်တွင်းငြိမ်းချမ်းရေးတိုးတက်မှုဆုပ်ယုပ်မှုဘာတွေရှိခဲ့ပါလဲ။တိုးတက်မှုဆုပ်ယုပ်မှုတွေကနေသင်ငန်းစာယူနိုင်တာဘာတွေရှိခဲ့ပါမလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။နေ့ဟောင်းမှာကြုံခဲ့ရတဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်နှစ်သစ်အတွက်စိတ်ကူးသစ်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့လဲတော်ရရှင်တွေကိုဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါရစေ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းemail နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။တိုက်လေးလိုက်ဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပြစေ။အခုတော့သူရဆုံလင်း American တခွင်အစီအစဉ်ကိုနားဆင်ကြပါမယ်။ဒီတစ်ပတ်မှာတော့ American လွှတ်တော်က Christmas တစ်ပင်မိထွန်းပွဲ၊ San Diego ရဲ့ရန်ပုံငွေနှင်းရှော့စီးပွဲ၊ Los Angeles မှာရုပ်ရှင်ပြလိုက်တဲ့ဆောက်လုပ်နေတာနဲ့ဒုက္ခသည်တွေကိုအလုပ်ပေးတဲ့စားတောက်ဆိုင်စားတဲ့အကြောင်းတွေကိုကိုအောင်တင်ဆက်ထားပါရရှင်။
ခရစ်မတ်ကာလမတိုင်ခင်ကတည်းကဝါရှင်တန်မြို့တော်ကသမရအီမီရောမှာအမျိုးသားခရစ်မတ်တစ်ပင်မိထွန်းညီပွဲကျင်းပတယ်လို့ပင်မလွှတ်တော်အဆောက်အဦအနောက်ဖက်မြခင်ပြည်မှာလည်းလူလူရဲ့တစ်ပင်လို့ခေါ်ဆိုကြတဲ့ခရစ်မတ်တစ်ပင်ကိုဒီဇင်ဘာ6ရက်နေ့ညနေကမိထွန်းညီခဲ့ကြပါတယ်။ညနေ9နာရီမှာခရစ်မတ်တစ်ပင်မိထွန်းညီတဲ့ခန္ဓာစတင်ကျင်းပတာဖြစ်ပြီးအောက်လွှတ်တော်ဥက္ကဋ္ဌဘောဘရိုင်ယန်လည်းတက်ရောက်ပါတယ်
။5 4 3 2 1 Today
အခုနှစ်အတွက်ခရစ်မတ်တစ်ပင်ကိုမွန်တာနာပြည်နယ်အနောက်မြောက်ဘက်ကခူတနိုင်အမျိုးသားတစ်တော်ဥယျာဉ်ကနေပို့ဆောင်ပေးခဲ့တာဖြစ်ပြီးနိုဝင်ဘာ၈ရက်နေ့ကခုန်လှည့်ခဲ့တာပါ။အဲဒီနောက်တော့အမေရိကန်ပြည်အောင်စုတဝမ်းထရက်ကားနဲ့ဖြတ်ပြီးမြို့တော်ဝါရှင်တန် DC ကိုပို့ဆောင်ပေးခဲ့ပါတယ်။ပေ၈၀နီးပါးအမြင့်ရှိတဲ့ခရစ်မတ်တစ်ပင်ဟာနိုဝင်ဘာလ၂၈ရက်နေ့မှာဝါရှင်တန် DC ကိုရောက်လာပြီးလန်ကီမှာသတင်းနှစ်ပတ်ခွဲကြာမြင့်ခဲ့ပါတယ်။ခရစ်မတ်တစ်ပင်မှာစွန့်ရင်အသုံးပြုမှုနည်းပါးတဲ့မီးလုံလေးတွေတက်ဆင်ထားပြီး2018ခုနှစ်ဇန်နဝါရီတရက်နေ့ထိတိုင်အောင်ညနေစီးစာချိန်ကနေည7နာရီအထိနေ့စဉ်မီးထွန်းညှိသွားမှာပါခရစ်မတ်ရာသီကာလဖြစ်တာကြောင့်ခရစ်မတ်ဖိုးဖိုးကြီးဆန်တာကလော့စ်ကိုနေရာတကာမှာတွေ့မြင်လာပါပြီကလေးငယ်တွေကိုလိုရာစုပေးဖို့ကုန်တိုက်တွေဖခင်ကျောင်းတွေမှာစောင့်ကြုံနေကြတဲ့ဆန်တာတွေကိုတွေ့နိုင်တယ်လို့ရောင်စုံအလှဆင်မီထွန်ပွဲတွေနောက်အားကစားပွဲတွေမှာဆိုရင်လေစင်တာတွေကိုတွေ့လာရပါပြီမကြသေးခင်ရပိုင်းအတွင်း မင်းပြည်နယ်အနောက်ပိုင်းကမြူရီမြို့ကလေးမှာကျင်းပတဲ့နှင်းလျှော်စည်းပွဲမှာဆိုရင်လေစင်တာ160လောက်ပါဝင်ခဲ့ပါတယ
်3 2 1 go
Sunday River ပွဲတော်အတွက်စင်တာရီဟာတောင်စောင်းပေါ်ကနေနှင်းလျှော်စည်းခဲ့ကြတာဖြစ်ပြီး18ချိန်မြောက်ကျင်းပလာတာလည်းဖြစ်ပါတယ်ဒီပွဲကရတဲ့ရန်မုံငွေတွေကိုတော့ဒေတာရင်းကပရာဟိတအဖွဲ့တွေကလူဒန်းသွားမှာပါဘော့စတန်မြို့ကနေလာတဲ့အသက်50အရွယ်စင်တာတူဖြစ်သူယဲလနာဝက်ကဒီနှင်းလျှော်စည်းပွဲဟာသူ့ရဲ့အားလည်းရဲ့ယာတိအစပွဲတော့ဖြစ်တယ်လို့ပြောရတယ်။သူဟာရုရှားနိုင်ငံမှာတုန်းကနှင်းလျှော်စည်းသမားတူဖြစ်ပြီးအခုအခါမှာစီးပွားရေးအကြံပေးတူဖြစ်ပါတယ်။ရုရှားမှာဆိုရင်ခရစ်စမတ်ပွဲမဆင်နွှဲဘဲနှစ်သက်ကူးပွဲတွေသာဆင်နွှဲပါတယ်။ဒီမှာအခုလိုပွဲတော့ကျင်းပတော့နှင်းလျှော်စည်းယာတိအတွက်စစည်းပြပြီးစင်တာလိုဝစ်လွတ်လွတ်လပ်လပ်နဲ့လူငယ်တယောက်လိုလှုပ်ခွင့်ရတဲ့အတွက်အင်မတန်ပျော်ရွှင်ရပါတယ်လို့သူကပြောပါတယ်ဒီပွဲတော်မှာပါဝင်သူတွေဟာစင်တာဝစ်ဆောင်အပြင်မုတ်ဆိုင်ငွေအဖြူခေါင်းဆောင်အုတ်ထုပ်အနီးတွေကိုလည်းဆောင်းအောင်မှာဖြစ်ပြီး $15အနည်းဆုံးလှူဒါန်းရပါတယ်အွန်လိုင်းကနေတဆင့်ပါဝင်မဲ့သူတွေစည်ရင်သွင်းရတာဖြစ်ပြီး10မိနစ်အတွင်းမှာပါဝင်နိုင်တဲ့သူအရေအတွက်ပြေးသွားခဲ့တယ်လို့ပွဲတော်ကျင်းပရေးအဖွဲ့ပြောခွင့်ရဒါစီလမ်ဘတ်ကပြောပါတယ်တနေ့တက်တနေ့လူကြိုက်များလာတဲ့ဒီနှင်းလျှော်စည်းပွဲတော်မှာဒေါ်လာ2500အထိအလူငွေရရှိခဲ့ပါတယ်လော့စ်အိန်ဂျလိစ်ကိုလာရောက်လည်ပတ်သူတော်တော်များများကဟောလီဝုဒ်ရုပ်ရှင်တွေကသမိုင်းဝင်နေရာတွေနဲ့ရုပ်ရှင်သရုပ်ဆောင်တွေကိုလိုက်လံကြည့်ရှုလေရှိပါတယ်ဩစကာရုပ်ရှင်ထူးခြားစုပေးတဲ့ Dolby ခမကိုလည်းတွားရောက်လဲပတ်ကြပါတယ်အခုခါမှာတော့အိမ်နေရာနဲ့မလန်းမကန်းမှာဒေသခံတွေနဲ့လာရောက်လဲပတ်သူတွေတောင့်တနေတဲ့ပြရိုက်ဆောက်လုပ်နေပြီဖြစ်ပြီးအလူရှင်တွေရုပ်ရှင်ထုတ်လုပ်သူတွေကလည်းတိဆောက်ဆဲပြရိုက်ကိုတွားရောက်ကြည့်ရှုပြီးကြီးကြပ်နေပါတယ်1920လောက်တုန်းကထင်ရှားတဲ့ရုပ်ရှင်သရုပ်ဆောင်တွေဖြစ်တဲ့ Douglas Fairbanks Mary Pickford နဲ့တခြား Hollywood အကျော်မော်တွေကရုပ်ရှင်သမိုင်းကြောင်းကိုဖော်ကျူးထားတဲ့ပြရိုက်ရှိတဲ့ဆိုပြီးတော့အကြံပေးထားတာပါနေ့တော်ကြပြီးမှပြတဲ့ဆောက်ဖြစ်တဲ့အကြောင်းပြတဲ့ညွှန်ကြားရေးမှူးကယ်ရီဘရာဝါကအခုလိုရှင်းပြပါရယ
် And it just didn't happen
အကြောင်းတစ်ခုမဟုတ်တစ်ခုနဲ့ဒီလောက်ကြာသွားတာပါနောက်ဆုံးတော့ဒီဝန်းကျင်မှာပဲကျွန်တော်တို့စောင့်နေပါပြီ2019ကြာရင်ပြတဲ့ဖွင့်လှစ်နိုင်မှာဖြစ်ပြီး Los Angeles မှာရှိတဲ့ပြတဲ့တစ်ခုနောက်ဆုံးတော့ရှိလာပါပြီ
ဒေါ်လာ388သန်းတန်ပြတဲ့မှာလူ1000ဆန့်ခန်းမတစ်ခုပါဝင်ပြီးရုပ်ရှင်ရိုက်ကူးတင်ဆက်ပုံသမိုင်းကြောင်းအစစစနဲ့ဤပညာရေးပြောင်းလဲလာပုံကိုပြသမှာပါဒါအပြင် Wizard of Oz လို့ဂန်နဝင်ရုပ်ရှင်တွေကဝစ်ဆုံတွေကိုလည်းပြသထားမှာပါ Brawa က
As you're moving through it, it'll be like a journey.
ဖြည်းသွားသလိုနောက်ထပ်တစ်ခုပြီးတစ်ခုဘာတွေတွေ့ရမလဲဆိုတာကိုမျှော်လင့်ရသလိုမျိုးပါ။တခါတလေလည်းအတိတ်ကိုပြန်ရောက်သွားသလိုခံစားစေရမှာဖြစ်ပြီးအဲ့ဒီခေတ်ကိုလေ့လာနိုင်မှာပါ
။ဒီပြရိုက်ဆောက်ပြီးရင်တော့အလဲပက်ခီးသွားတွေရဲ့ဆန္ဒတွေပြေဝသွားမယ်လို့ Los Angeles မြို့တော်ဝန် Eric Grassidy ကပြောပါတယ
်။ And I think they wander around wondering where they can experience.
ခုလိုရုပ်ရှင်သမိုင်းကြောင်းကိုစုံစုံလင်လင်လေ့လာလို့ရမယ့်နေရာဘမရှိမလဲဆိုတာကိုခီးသွားတွေကသိကျင်နေတာပါ။အခုတော့ရှိလာတော့မှာပါ
ဒီပြတဲ့ဟာရုပ်ရှင်လုပ်ငန်းအတွက်အထောက်အကူဖြစ်လာစေသလိုမြို့အတွက်ထင်ရှားတဲ့အထိတ်အမှတ်အဆောက်အဦလည်းဖြစ်လာမှာပါခင်ဗျာဘရုတ်ကလင်းက Red Hook အရာမှာရှိတဲ့ Emma's Torch ဆိုတဲ့စားတောက်ဆိုင်မှာသတင်းပတ်ကုံရပိုင်းတွေမှာဆိုရင်လူကြိုက်များတဲ့မနေ့နေ့နေ့လယ်စာပေါင်းစားတဲ့ branch ရောင်းချပေးပါတယ်ဘရုတ်ကလင်းမှာအဲ့လိုဆိုင်တွေများပေမဲ့လည်း Emma's Torch ဆိုင်မှာရောင်းချတဲ့အစားအစာတွေကိုတော့ဝန်ထမ်းတွေဖြစ်တဲ့ဒုက္ခသည်တွေလူကုန်ကူးသူတွေလက်ကလွတ်မြောက်လာသူတွေကပြင်ဆင်ပေးတာပါလို့စားတောက်ဆိုင်ပိုင်ရှင်ဖြစ်တဲ့ Carrie Brody ကပြောပါတယ်
There are depths of knowledge and experience.
ငငကိုနောက်မှရောက်လာသူတွေအနေနဲ့အလုတ်ကံမြမြဆဆရွေးချယ်ခွင့်မရှိပါဘူး။ဒါပေမဲ့လည်းအမေရိကန်လူမှုအတိုင်းဝိုင်းအတွက်အသုံးဝင်တဲ့သူတို့တွေရဲ့အတွေ့အကြုံ၊သိမြင်မှုနဲ့ယဉ်ကျေးမှုစတာတွေကိုအသုံးချလို့ရမယ့်နည်းလမ်းတွေရှိပါတယ်။ဒါကြောင့်အကြံရပြီးတော့အဲ့ဒါကတော့အားလုံးလက်ခံတဲ့အစားအသောက်နဲ့ပတ်သက်ပြီးလုပ်ဖို့ပါ။
အရင်ကမျိုးသမီးခွင့်ရေးလှုပ်ရှားသူတဦးဖြစ်တဲ့ဘာကီနာဖာဆိုနိုင်ငံသူကလော်ဒိုင်းဟာ2014ခုနှစ်အတွင်းသူဟာအမေရိကမှာနိုင်ငံရေးခေါ်လုံခွင့်ရခဲ့ပါတယ်။အဲဒီနောက်နိုင်ငံတကာလူခွင့်ရေးအဖွဲ့ရဲ့အစီအစဉ်နဲ့အချက်ပြုတ်သဏ္ဍန်တက်ရောက်သူဟာ
It's a good family.
မိသားစုတွေလိုပါပဲ။သူတို့ကတကယ်ကိုအသေးစိတ်တင်ကြားပြသပေးပါတယ်။တခုခုနားမလည်ဘူးဆိုရင်လည်းအချိန်ယူရှင်းပြပေးပါတယ်။
Emma's Torch စားတောက်ဆိုင်မှာတောက်ကြနေကနေတင်းငွေတွေနေ့အထိတင်းနှံပေးပြီးတင်းရှိပတ်ကြာတင်ကြားပို့ချပေးပါရတယ်။တင်းနှံတက်ရောက်သူတွေအနေနဲ့အစားအသောက်ချက်ပြုတ်ပြင်ဆင်မှုအစီအစဉ်ကိုဝိုင်းရင်စပုံမှုတွေကတင်ကြားပေးတာပါ။ သင်တန်းဆရာမလော်ရာလက်ခွန်းနာက
နောက်ခံယဉ်ကျေးမှုချင်းမတူကြသူတွေဒီမှာလာဆုံကြတယ်ဆိုတာကိုအမြင်သတိထားပါတယ်။ကျဲဥကျော်ရာကအစသူတို့ကိုအော်မိတဲ့အခါမှလည်းပြန်သတိထားထိန်းချုပ်ဖို့အရေးကြီးပါတယ်။ဆိုတော့စားသုံးသူတွေအတွက်အစားအသောက်ကောင်းကောင်းပြင်ဆင်ပေးဖို့နဲ့တစ်ဖက်မှာလည်းတည်တည်ချာချာတင် जा ပြသပေးဖို့ထင်ကြီးလုပ်ရပါတယ်
။လူငယ်တဲ့လေးလအတွင်းဒီတနန်းအစီအစဉ်ကနေ၈ဦးမွေးထုတ်နိုင်ခဲ့ပြီးအဲ့ဒီထက်က၂ဦးကတော့မြို့ရဲကစားသောက်ဆိုင်ကြီးတွေမှာအမြဲတမ်းဝန်ထမ်းတွေအဖြစ်အလုပ်ရပါတယ်။ Brody က
Our first graduates are not only
ပထမဆုံးတယောက်ကတော့မျှော်မှန်းထားတာထက်လွန်ပြီးအလုပ်သစ်မှာရာထူးလဲထူးဘဝသစ်ကိုလည်းစတင်ထူထောင်နိုင်ခဲ့ပါတယ်။နောက်ထပ်ဘာတွေဆက်ဖြစ်မလဲဆိုတာကိုတွေးပြီးစိတ်လှရှားမိပါတယ
်။စားသောက်ဆိုင်ကိုပိုလူစီကားတဲ့နေရာသစ်ပြောင်းရွှေ့နိုင်ဖို့ Brody ကမျှော်လင့်နေပြီးနယူးယောက်နဲ့တခြားမြို့တွေမှာနောက်ထပ်စားသောက်ဆိုင်ကိုဖွင့်လှစ်နိုင်ဖို့ကြိုးစားနေပါတယ်။နောက်နှစ်အတွင်းဒုက္ခသည်50လောက်ကိုလည်းတနန်းပေးသွားဖို့စီစဉ်နေတယ်လို့သူကပြောပါတယ်ခင်ဗျာ။
သူရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်အခုတော့သိပ္ပံနဲ့ဤပညာအစီအစဉ်လှပဒေါက်ခင်မြတ်သက်တင်ဆက်ပေးထားပါတယ်ရှင
်ဒီတစ်ပတ်တော့ကမ္ဘာအခြေစုံလစ်သီယမ်ဘက်ထရီနဲ့ဘက်ထရီအဆင့်ဆင့်တိုးတက်ထုတ်လုပ်လာတဲ့အကြောင်းကိုပြောပြပါရစေကမ္ဘာအခြေစုံလစ်သီယမ်ဘက်ထရီကို Elon Musk ရဲ့ Tesla ကုမ္ပဏီကဩစတြေးလျမှာတက်ဆင်ပေးခဲ့ပါတယ်။ရေပောင်းတရားတွင်းတိဆောက်ပေးခဲ့တဲ့ဒီဘက်ထရီကြီးဟာလေဆွမ်းအင်ထုတ်ဆက်ရုံနဲ့ဆက်ထားတဲ့ဘက်ထရီဖြစ်ပြီးဩစတြေးလျတောင်ပိုင်းကပြည်နယ်တစ်ခုဖြစ်တဲ့တောင်ဩစတြေးလျပြည်နယ်အစိုးရကိုပေးလူခဲ့တာဖြစ်ပါတယ်။2019ဒီဇင်ဘာ1ရက်နေ့မှာစတင်လဲပတ်ခဲ့တဲ့ဒီဘက်ထရီကြောင့်24နာရီအပြည့်မီးပေးနိုင်ပြီဖြစ်တဲ့တောင်ဩစတြေးလျပြည်နယ်ဟာကမ္ဘာပေါ်မှာထိတ်တန့်ပြန်ပြည့်မြဲဆွမ်းအင်သုံးဒေသဖြစ်သွားပြီလို့ပြည်နယ်ဝန်ကြီးချုပ်ကကြေညာနိုင်ခဲ့ပါတယ်။ Jamestown မြို့ကလေးမှာတက်ဆင်ထားတဲ့တနာယူ129မီဂါဝတ်ထုတ်ပေးနိုင်တဲ့ဒီဘက်ထရီကအိမ်ပေါင်း3000ကျော်အတွက်လုံလောက်တဲ့လျှက်စစ်စွမ်းအင်ကိုပေးနိုင်ပါတယ်။ Tesla ကုမ္ပဏီရဲ့မိဖက်ဖြစ်တဲ့ပြင်သစ်ပိုင်း Neon ပြန်ပြည့်မြဲစွမ်းအင်ကုမ္ပဏီပိုင်း Hornsteel လေစွမ်းအင်သုံးဆက်ရင်ကရတဲ့စွမ်းအင်ကိုဒီဘက်ထရီကတိုးလောင်းပြီးပြန်လည်အသုံးပြုတာဖြစ်ပါတယ်။လေစွမ်းအင်နဲ့နေစွမ်းအင်ကိုအဓိကသုံးနေတဲ့တောင်ဩစတြေးလျပြည်နယ်ဟာမကြာခင်နှစ်တွေအတွင်းကပြင်းထန်တဲ့ရာသီဥတုဒဏ်ကြောင့်လျှက်စင်မီးပြတ်တောက်တဲ့အခက်အခဲနဲ့ကြုံခဲ့ရတာဖြစ်ပြီးအခုတော့ဒီဘက်ထရီကြောင့်ပြန်ပြည့်မြဲစွမ်းအင်ကိုအချိန်မရွေးသုံးနိုင်တော့မှာဖြစ်ပါတယ်။ဒါဟာနောက်မှပြန်ပြည့်မြဲစွမ်းအင်ကိုလီသီယမ်ဘက်ထရီနဲ့တွဲပြီးသုံးတဲ့ဆက်ရုံတွေတည်ဆောက်နိုင်မဲ့လမ်းစဖြစ်တယ်လို့ Tesla ကုမ္ပဏီကပြောပါတယ်။လီသီယမ်ဘက်ထရီထုတ်နိုင်တဲ့အဆင့်ရောက်လာဖို့အတွက်ဘက်ထရီတွေတီထွင်မှုမှာအစပြုခဲ့တာကလွန်ခဲ့တဲ့နှစ်ပေါင်း250လောက်ကပါ1980မှာဖားကိုလေ့လာဖို့အတွက်စမ်းသပ်ခွဲစိတ်ခဲ့တဲ့ Luigi Galvani ဟာကြီးကျိတ်နဲ့ဖိထားတဲ့ဖားကိုသူ့ရဲ့တန်တားနဲ့ထိတဲ့အခါဖားခြေရောက်ကတွန့်သွားတာကိုတွေ့တော့ဒရိစံတွေမှာလျှက်စစ်တက်ရှိတာကြောင့်ဖြစ်မယ်လို့တွက်ခဲ့တာပါဒါပေမဲ့သူ့ရဲ့လုပ်ဖို့ကိန်းဘက်သိပ္ပံပညာရှင်တဦးဖြစ်တဲ့ Alessandro Volta ကတော့သူ့လိုမတွေ့ပါဘူးအမျိုးအစားကွဲပြားတဲ့တတ်တူနှစ်မျိုးElectrolyte လို့ခေါ်တဲ့စားရည်ပါတဲ့စုံထိုင်းထိုင်းဂျားကံမှဖြန့်ရင်လျှက်စစ်ရမယ်လို့တွက်ခဲ့ပြီးဆက်လက်တည်ထွင်ခဲ့တာလို့ယူပဗေဒပညာရှင်ဒေါက်တာပရိသာတင်ကပြောပါတယ
်ပထမဦးဆုံးစတွေ့တာကတော့ Voltage ပေါ့နော်ဖားကိုခွဲစိတ်နေတဲ့အချိန်မှာဒီဖားအကောင်လေးကိုရိုက်ထားတဲ့နှံမှုလေးကတစ်ခုကကြီးပြားနောက်တစ်ခုကတွတ်ပြားလိုဟာမျိုးဖြစ်တဲ့အတွက်သွားတိုးလိုက်တဲ့အချိန်မှာတဘာဝတက်မတူတဲ့တတ်ထူနှမျိုးကြားမှာလျှက်စစ်စီးပါတယ်အဲ့ဒါကြောင့်ဖားရဲ့အကျော်လေးတွေကတုံတုံသွားတဲ့အခါကျတော့ပထမဦးဆုံးသူတို့ထင်ခဲ့တာကတော့ဖားကိုယ်တည်းကလျှက်စစ်တာထုတ်တယ်လို့ထင်တာပါအမှန်ဆုံးမဟုတ်ပါဘူးဟိုဓာတုဗေဒစွမ်းအင်ကနေပြီးတော့လျှက်စစ်စွမ်းအင်ကိုပြောင်းသွားတဲ့ဟာလေးကိုသူစတွေ့တာပေါ့နော
်ဘက်ထရီရဲ့အခြေခံအလုပ်လုပ်ပုံကိုသိရအောင်အယိုးရှင်းဆုံးဖြစ်တဲ့ကားဘက်ထရီကနေစပြီးကြည့်လို့ရပါတယ်
new battery car battery ya acid ni yemi ne lout de battery bo no battery ore ma khe pya ne hliat light aye bo no hliat light aye so ra phe electrolyte lo kho ba ari aye ya ni yemi sulfuric acid ne ye yo yo tha da so lo ra di battery ore ma battery a chao ba phe phe battery ore ma ba phe phe hliat acid da ma shi u da adu be da swain yin go to long tha de pisi ta khu ba a pyan ni pi lo ma လျှက်စစ် wire ဂျိုးနဲ့ဖြစ်ဖြစ်မီးနဲ့တွေ့လိုက်တာပဲဖြစ်ဖြစ်တယ်လီဖုန်းနဲ့ဆက်လိုက်တာပဲဖြစ်ဖြစ်မော်တာတစ်ခုနဲ့သွားပြီးတော့ဆက်လိုက်တာအဲ့ဒီအချိန်ကျမှ အထဲမှာဓာတုဗေဒစွမ်းအင်ကနေလျှက်စစ်တက်ကိုပြောင်းသွားတာအဲ့တော့ဘက်ထရီအိုးဆိုတာလျှက်စစ်တက်ကိုတူလောင်ထားတာမဟုတ်ဘူးဓာတုဗေဒစွမ်းအင်ကိုတူလောင်ထားပြီးတော့မှလျှက်စစ်တက်ကိုပြောင်းပေးတဲ့ပစ္စည်းတစ်မျိုးလို့နားလည်ရမှာဖြစ်ပါတယ်ကားဘက်ထရီကလျှက်လိုက်ရေအီလက်ထရိုလိုက်ဆာဖူရစ်အက်ဆစ်ကန်ငရဲမီးနဲ့ရေပါပြီးခဲအောက်ဆိုင်နဲ့ခဲပြားတွေကိုအကန့်လိုက်အကန့်လိုက်ထားပြီးအဲ့ဒီထဲမှာအိုင်ယန်ဆိုတဲ့အဖိုဓာတ်တွေကိုတွားခိုင်းတာပေါ့နော်ဒီ electrolyte ဆိုတဲ့လျှက်လိုက်အရေထဲမှာ electron မစီးနိုင်ဘူး။ဘာလို့လဲဆိုတော့သူကလျှက်ကအရေတစ်မျိုးပါ။သူ့ထဲကိုစီးတာအဖိုး ion တွေပဲဖြစ်တဲ့အတွက်လျှက်စစ်စီးတာအပြင်မှာတွေ့လိုက်တဲ့ဝါယာကျိုးမှာပဲစီးတာဖြစ်ပါတယ်။ဒါကတော့ battery ရဲ့အဓိကအချက်ပါ
။ battery အဆင့်ဆင့်တိုးတက်လာတာကိုကြည့်ရအောင်ပါ
။ပထမဦးဆုံးစတုံးတဲ့ battery ကတော့အဲ့လိုမျိုး battery ပြီးတဲ့အခါကျတော့ကျွန်တော်တို့ဓာတ်ခဲအချောက်ပါနော်။ဓာတ်ခဲအချောက်ဆိုလို့ရှိရင်လည်းသူ့အထဲမှာဒီလျှက်လိုက်အရေသူကတော့ gel အနေနဲ့ပေါ့နော်ကော်လိုဟာမျိုးတစ်မျိုးထည့်ထားပြီးသူ့မှာကာဗွန်ကြောင်းလေးပါတယ်လျှက်စစ်တက်စီးလို့ရတဲ့ကာဗွန်ကြောင်းလေးနဲ့ဓာတုစွမ်းအင်ကိုသူတူလောင်ထားတာပဲဖြစ်ပါတယ်နောက်တစ်မျိုးဆိုလို့ရှိရင်လျှက်စစ်တက်အကုန်သွားတဲ့အခါကျန် charge လို့ရတဲ့ chargeable battery လို့ခေါ်ပါတယ် nickel cadmium battery ပေါ့နော် nickel ဆိုတဲ့ဓာတ်နဲ့ cadmium ဆိုတဲ့သတ္ထုနှစ်ခုကိုတွဲပြီးတော့တုံထားတဲ့ battery ဖြစ်ပါတယ်နောက်တစ်ခုကဒီတဲ့ပို့ပြီးအစင်မြင့်တဲ့ဟာ nickel metal hydride battery လို့ခေါ်ပါတယ်သူ့ကိုမြန်မြန်လျှက်စစ်တက် charge လို့ရပါတယ်ဟိုရိုးရိုး battery အိုးတွေဆိုရင်တရက်လောက် charge လုပ်ရတယ် nickel cadmium ဆိုလို့ရှိရင်လည်းနာရီအကြာကြီးနဲ့ charge လုပ်ရပါတယ်နောက်ပိုင်းထွင်လာတဲ့ nickel metal hydride battery ကြတဲ့အခါကျလျှက်စစ်တက်ကို charge လုပ်ရတာမြန်လဲမြန်တယ်နောက်တစ်ခုကသူကအစိတ်မရှိဘူးပေါ့ခုန nickel cadmium ဆိုလို့ရှိရင်သူကစိတ်ဓာတ်တွေပါလို့ပါ nickel cadmium battery လို့elephant memory လို့ခေါ်တယ်သူ့ကိုလျှက်စစ်တက်ကိုကုံအောင်အထိတုံးချလိုက်ပြီးတော့မှပြန် charge လုပ်ရတယ် charge မလုပ်လို့ရှိရင် nickel cadmium battery တွေကတစ်ဝက်တစ်ပြက်လောက်ပဲ charge လုပ်တယ်အဲဆိုတော့လျှက်စစ်တက်အပြည့်ပြန်မရဘူးခဏခဏသူက battery ကုံကုံတိုင်းပြန် charge လုပ်ရတယ်အဲအဲ့ဒါ nickel metal hydride မှာလုံးဝမရှိတော့ဘူးပေါ့နော်ဒီတဲ့ပို့ပြီးအဆင့်ပြင်းလာ1990နောက်ပိုင်းကျတဲ့အခါကျ lithium ion battery ပေါ်လာပါတယ်ဘာလဲဆိုလို့ရှိရင်သူက lithium ဓာတ်တစ်မျိုးရဲ့iron ပေါ့နော်တရားစစ်အဖို့ဓာတ်တွေကိုတူလောင်ထားနိုင်တဲ့ battery တစ်မျိုးဖြစ်ပါတယ်။သူကခုန nickel metal hydride တို့ nickel cadmium battery တို့တဲ့သူက power ထိန်းထားနိုင်တာနှစ်ဆလောက်ပို့တယ်။သူကခုနကဒီ elephant memory ဆိုတာလည်းမရှိတော့ဘူး။သူ့ရဲ့အခြေခံအပြင်အခုဆိုလို့ရှိရင် lithium cobalt oxide ဒါမှမဟုတ် lithium iron phosphate ဆိုတဲ့ဟာနဲ့တွဲပြီးလုပ်ထားတဲ့ဟာပါ။ဒီ battery ရဲ့ efficiency အဆိုတူရှင်ပေါ့နော်စွမ်းအင်ကတော်တော်ကောင်းပါတယ်သူ့ကိုအကြိမ်ပေါင်းမြောက်များစွာလဲ charge လုပ်လို့ရပါတယ်နောက်နှစ်အကြာကြီးတုံးလို့ရအောင်အခုတော်တော်ကိုအဆင်မြင့်လာပါပြီ
ဒီလိုအဆင်မြင့်တဲ့ battery တွေထဲမှာ Tesla ကုမ္ပဏီက Australia နိုင်ငံအတွက်တိဆောက်ပေးတဲ့ battery ကတိတ်ကိုကောင်းမွန်တယ်လို့ဒေါက်တာပရိသတ်တင်ကပြောပါတယ်နောက်တစ်ပတ်မှာတော့ဒီ Tesla ကုမ္ပဏီက battery နဲ့အာကာသစခန်းမှာတုံးနေတဲ့ battery တွေပြန်ကိုယ်တိုင်သုံးဖို့အတွက် battery လုံနည်းကလေးတွေကိုပါဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရှင်းလားလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ
်။သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြကြရတာပါ။အခုတော့သတင်းအချင်းချုပ်ကိုကိုရင်နိုင်ပြောပြပေးပါမယ်ရှင်။
ဂျေရုစလင်ကိုအစ္စရေးနိုင်ငံမျိုးတော်အဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရားဝင်အသိအမှတ်ပြုလိုက်တဲ့ပေါ်မကျေနပ်ကြောင်းပြသဖို့ပါလက်စတိုင်းအုပ်စုတွေကအထွေထွေသပိတ်ဆင်နွှဲဖို့တိုက်တွန်းထားချိန်မှာပဲဂါဇာကမ်းမြောင်ဒေသမှာဒီနေ့ဖြစ်ပွားခဲ့တဲ့ပဋိပက္ခအတွင်းအစ္စရေးစစ်သားတွေရဲ့လက်ချက်ကြောင့်ပါလက်စတိုင်းအမျိုးသားတဦးသေဆုံးသွားခဲ့ပါတယ်။အစ္စရေးနဲ့ဂါဇာနယ်စပ်မှာဖြစ်ခဲ့တဲ့ဒီပဋိပက္ခအတွင်းအသက်30အရွယ်မမူဒ်အယ်မာစရီသေဆုံးခဲ့တယ်လို့အစ္စရေးကျန်းမာရေးဝန်ကြီးဌာနကအတည်ပြုပြောပါတယ်ဒီပဋိပက္ခအတွင်းမှာအစ္စရေးစစ်တပ်ကလူနည်းရောက်ကိုပြစ်ခတ်ခဲ့ပြီးအဲ့ဒီလူတွေဟာအကြမ်းဖက်အတီးရုံဖြစ်အောင်အ धिक လုံဆော်သူတွေဖြစ်တယ်လို့အစ္စရေးဘက်ကဆွဆွဲလိုက်ပါတယ်ခင်ဗျာဂျေရုစလင်မြို့ကိုအစ္စရေးမြို့တော်အဖြစ်အမေရိကန်ပြည်ထောင်စုကအတိအမှတ်ပြုပြီးအမေရိကန်တန်ရုံကိုလည်းအဲ့ဒီကိုပြောင်းရှိမယ်လို့သမ္မတဒေါ်နယ်ထရန့်ကဗဟုထုနေ့ကကြေညာလိုက်ပြီးတဲ့နောက်အမေရိကန်နိုင်ငံသားကြီးဌာနကကမ္ဘာတစ်ဝှမ်းမှာရှိတဲ့အမေရိကန်တန်ရုံတွေကိုလုံခြုံရေးဆိုင်ရာသတိပေးချက်တွေထုတ်ပြန်လိုက်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်တရုတ်နိုင်ငံကိုရှေ့သတင်းမှာတွားရောက်တဲ့အခါမှာမြောက်ကိုရီးယားကျွမ်းဆင်မှာတင်းမာမှုတွေဖြစ်ပေါ်နေတာနဲ့မြောက်ကိုရီးယားနိုင်ငံနဲ့ပတ်သက်တဲ့ကိစ္စရပ်တွေကိုဦးစားပေးဆွေးနွေးသွားမှာဖြစ်တယ်လို့အကြေခတ်တွေကပြောလိုက်ပါတယ်။မြောက်ကိုရီးယားဟာမကြသေးခင်ကပဲတိုက်ချင်းပြပယ်ထိန်းတုံးကြီးတစ်စင်းကိုဆန်းသပ်ပြုတ်လွက်ခဲ့ပြီးတော့ဒါဟာသူတို့ရဲ့အင်အားအပြင်းထန်ဆုံးဒုံးကျည်ဖြစ်တယ်လို့လည်းယူဆရပါတယ်2019ခုနှစ်ဥရောပအကောင်းဆုံးဘောလုံးသမားဆုဘယ်လွန်ဒေါ်ဆုကိုတော့ပေါ်တူဂီနဲ့ရီယယ်မက်ဒရစ်တိုက်ဆင်မှု ခရစ္စတီယာနိုရိုနောဒိုကရသွားပါတယ်ရိုနောဒိုကဘာစလိုနာတိုက်စင်မှုလီယိုနယ်မက်ဆီနဲ့ PSG တိုက်စင်မှုနေမာတို့ကိုကြော်ဖြတ်ပြီးတော့ဥရောပအကောင်းဆုံးဘောလုံးသမားစုရွှေဘောလုံးစုကိုရသွားတာဖြစ်ပါတယ်ဒါဟာရိုနောဒိုအတွက်တော့ဒီရွှေဘောလုံးစုကို၅ကြိမ်မြောက်ရလည်းဖြစ်ပါတယ်ခင်ဗျာ
တရင်အချင်းချုပ်ကိုကိုရင်နိုင်ပြောပြပေးခဲ့တာပါဒီညအစည်းအဝေးထုတ်လုပ်ရေးမှူးကကိုညာဝဲအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gardis Banner ဖြစ်ပါတယ်ကျွန်မအရှာဖုံပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် View American တန်ညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ View ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.